ဒီနေ့တက်ကြရ2009မေလ12ရက်နေ့အင်္ဂါနေ့မှာအမေရိကပြည်နယ်နယူးယောက်အမေရိကနိုင်ငံနယူးယောက်ပြည်နယ်နယူးယောက်မြို့ဟိုတယ်နဲ့ဒေါက်ကမင်းမီတို့မိသားစုနေထိုင်ရာအရင်ဒီဟာ၌ကျင်းပပြုလုပ်ရသောဒုတိယအကြိမ်မြောက်မုဂ္ဂဝိပဿနာဒေသတရားစခန်းပေါ်မှာသစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ရသဗျာသခင်ကရမကြီးလက်ထတော်ခက္ကလတုံးကဘုရားရှင်ကရမကြီးတောင်းထိပ်ပြင်မှုစေတုံကြောင့်တော်မှာသရင်သောတော်မူနေတဲ့အချိန်ကမှာတောင်းထိပ်မြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းဒုတိယကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဉ်သကရာဂามိမဉ္ဇဉ်နာဂามိမဉ္ဇဉ်ရဟန္တာမဉ္ဇဉ်များသတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးစုံတရားနာပရိသတ်အပေါင်းတော်ကောင်းတို့ဒီနာကတရားသားဉာဏ်ကခန္ဓာဆိုင်လို့သောတံပတ္တိမဉ္ဇဉ်မြတ်ရဟန္တာပါစေသကရာဂามိမဉ္ဇဉ်မြတ်ရဟန္တာပါစေအနာဂามိမဉ္ဇဉ်မြတ်ရဟန္တာပါစေအရဟတမဉ္ဇဉ်မြတ်ရဟန္တာပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသတင်းအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ကနေ့ညကျေးဇူးပြုပေးမယ့်တရားကဒိဋ္ဌိခွာပုံခွာနေဆိုတဲ့တရားကလေးကိုဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ဒါဒိဋ္ဌိဆိုတဲ့နေရာမှာဒီနေ့ကျေးဇူးပြုပေးမယ့်ဒိဋ္ဌိကတက္ကရာဒိဋ္ဌိဖြစ်တယ်။တက္ကရာဒိဋ္ဌိဆိုတာဘာလဲလို့မေးလို့ရှိရင်တက္ကရာဆိုတာကခန္ဓာ၅ပါးနော်။ဒိဋ္ဌိဆိုတာကအမြဲမှာခန္ဓာ၅ပါးကိုအမြင်ပါတဲ့ဟာတက္ကရာဒိဋ္ဌိခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့အထင်မင်းနဲ့အထင်တစ်မျိုးလေးနဲ့အမြင်တစ်မျိုးလေးနဲ့မြင်လိုက်တာဟာတက္ကရာဒိဋ္ဌိပဲအဲဒီတော့အဲ့ဒီတက္ကရာဒိဋ္ဌိနဲ့ပတ်သက်လို့မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်ကဓမ္မဒိနာဆိုတဲ့ဘေးကုဏီမှာကိုဝိတာခတကားကြီးကတက္ကရာဒိဋ္ဌိအကြောင်းလေးမေးမြန်းတဲ့အခါမှာဓမ္မဒိနာဘေးကုဏီမှာကပြန်ပြီးတော့အပြည့်အစုံဖြည့်ရှင်းပြခဲ့ပါတယ်ဝိတာခတကားဆိုတာကရာဇဂျုံမြို့မှာအမတန်ထင်ရှားတဲ့တစ်ထင်းတယောက်ပါပဲဗိမိသာရမင်းနဲ့ရွယ်တူလို့ဖြစ်ပေါ်ရပါတယ်။အဲဒီတော့ဗိမိသာရမင်းနဲ့အကျွမ်းတဝင်နဲ့အကျွမ်းတဝင်လည်းဖြစ်တဲ့အခါကျတော့ဗိမိသာရမင်းကသူ့ကိုခေါ်ခေါ်ပြီးတော့ဒါအမြဲတမ်းတွေးဆောင်တဲ့သဘောရှိပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးပွင့်လာတဲ့အခါမှာမြတ်စွာဘုရားသခင်ကရောမြတ်ကြီးပွင့်လာကဘုရားကြီးရမှာဘုရားကြီးရဆရာကလည်းပဲအဲ့ဒီဗိမိသာရမင်းကြီးရဲ့နိုင်ငံအတွင်းမှာပါပဲအဲ့ဒီလိုပွင့်ပြီးတဲ့လားပွင့်လာပြီးတဲ့အခါကျတော့မြတ်စွာဘုရားဟာပရမအဆုံးတရားဟောဖို့ရပစ္စဝကိငါဥပ္ပတောဈေးကိုကြွားသွားတယ်ပစ္စဝကိငါဥကဗမာနေတယ်ဆိုရင်ဗာရဏသီမြို့မိဂရာဝန်တော်မှာနေတာအဲ့ဒီမိဂရာဝန်တော်ကိုကြွားသွားတယ်မေဂရာဝန်တော်ကိုရောက်တော့မေဂရာဝန်တော်မှာပဲငါးဦးသောပစ္စဝတိယကုတ္တညဝပပတ္တိယမဟာနာမအတ္တစီဆိုတဲ့ပုဂ္ဂိုလ်ငါးဦးကိုတပည့်ငါးဦးကိုတရားဟောပါတယ်ဓမ္မစက္ကဘုဒ္ဓနာတုတ်တံကိုဟောတယ်အဲဒီတော့သူတို့တွေယဟနာဖြစ်သွားကြတယ်အဲဒီဝါရင်းမှာပဲဗာရဏတိမြို့ကယတတထေသာရသတထေသနဲ့တကောတငယ်ချင်းတွေ၅ယောက်အဲ့ဒီတငယ်ချင်း၅ယောက်လည်းယဟန္တာဖြစ်သွားကြတယ်သူတို့ရဲ့နောက်လိုက်နောက်မှာသူတို့မှာ၁၀ယောက်စီ၁၀ယောက်စီတပည့်တွေရှိတယ်အဲ့ဒီတပည့်တွေလည်းအကုန်လုံးယဟန်ဖြစ်ပြီးတော့ယဟန္တာဖြစ်သွားကြတယ်ဒါကြတော့အားလုံးပါအဲ့ဒီအချိန်မှာယဟန္တာပေါ်ဘယ်လောက်ရှိတယ်လဲဆိုရင်ပစ္စဝကိယပုဂ္ဂိုလ်က၅ဦးယသသရဝသနဲ့တငယ်ချင်းတွေက၅ဦးပေါင်းတော့၁၀ဦးသူတို့ရဲ့နောက်လိုက်တော့ပါတွေကအောင်ရောက်90အ အလုံးပေါင်းလိုက်တော့60ပေါ့နော်မြတ်စွာဘုရားနဲ့တကွာ60နဲ့တူယဟနာတွေဖြစ်သွားကြတယ်အဲ့ဒီတော့ယဟနာတွေဖြစ်ပြီးတော့အဲ့ဒီဝါရင်းကနေတရင်ကျွန်လာတဲ့အခါကျတော့မြတ်စွာဘုရားကကျန်တဲ့ယဟနာပေါင်း60ကိုအမေးရှိတယ်စရဒဘေကွေစာရိကံဘူဇနာဟိတယဘူဇနာဒုက္ခယအထာယဟိတယဒုက္ခယဒီဝမနုဿာနာခြေသားတို့တဲ့သင်တို့ဒီနေရာမှာပဲယဟန်တရားပွားများပြီးတော့ဒီတိုင်းပဲမနေကြနဲ့လူသားတွေရဲ့အကျိုးကအနေနဲ့အရေးချက်ကိုလှည့်ပြီးတော့တရားဟောကြလို့ဒီလိုခန့်လိုက်တယ်သာသနာပြုလုပ်လိုက်တာပေါ့နော်အဲဒီလိုသာသနာပြုလုပ်လိုက်တော့သူတို့တွေသွားကြတယ်မာဧကိနအဂမိတ္တဧကိနမာဧကိနဒွေအဂမိတ္တတယောက်တစ်ပဲသွားနှစ်ယောက်မသွားနဲ့နှစ်ယောက်သွားလို့ရှိရင်နေရာပုတ်သွားတာပေါ့တယောက်စီတယောက်စီသွားတော့ရဟန္တာပေါင်း60ဆိုရင်နေရာပေါင်း60ရောက်မယ်နေရာတစ်ထဲသုံးယောက်တစ်ထဲသွားရင်နေရာပေါင်း30 40လောက်ပဲရောက်မယ်အဲဒါကြောင့်မို့လို့နေရာအနှံပြားရောက်စီခြင်းနဲ့စိတ်နဲ့ဆန္ဒနဲ့တယောက်စီတယောက်စီသွားခံလိုက်တာအဲ့တော့သူကိုယ်တိုင်ကလည်းပဲအေးငါလည်းပဲမင်းတို့လိုပဲသာသနာပြုထွက်မယ်တရားဟောထွက်မယ်ဆိုပြီးတော့ခိုးတော့ကနေရာမဖြစ်ခင်ကပြင်လာခဲ့ဘူးတဲ့ဗေမိတာရမင်းရဲ့နိုင်ငံကိုကြွားသွားတယ်ဒါပေမဲ့လို့ဗေမိတာရမင်းကြီးစီကိုအယုံမရောက်သေးပါဘူးသူ့နိုင်ငံမှာရှိတယ်ဇာတိကျုံမျိုးရဲ့မင်းကြီးမဝေးမှာဥရုဝေလာတော်ဆိုတာရှိတယ်အဲ့ဒီဥရုဝေလာတော်မှာဥရုဝေလာကတ္တပအမှုပြုတဲ့ယတိပေါင်း1000ရှိတယ်။အဲ့ဒီယတိ1000ကိုသွားပြီးတော့တရားဟောတယ်။တရားဟောပြီးတော့မှအဲ့ဒီယတိ1000ချန်ရံပြီးတော့အဲ့ဒီအချိန်မှာတပ်လို့ပြီကလှုပ်လိုက်တဲ့သစ္စာဘုရားကိုပြေးမွေရလာတဲ့အမတ်ဒီသူတို့လည်းယဟန်နေဖြစ်လာကြတယ်။သူတို့တွေပါအားလုံးစုပေါင်းပြီးတော့ယာဇဂျုံမြို့ကိုသစ္စာဘုရားကြွားအမှန်ကားတော့ဘုန်းကြီးတို့တွေးကြည့်လိုက်မယ်ဆိုလို့ရှိရင်ဗေမိတာရမင်းတို့မင်းတို့လိုအမတန်အရှင်ဝါရှိတဲ့ရှင်မင်းရဲ့နေရာကိုတဘာတည်းကြွားသွားတာလည်းဆိုင်ရင်နောက်လိုက်နောက်ပါပြိတ္တတွေနဲ့ကြွားသွားခြင်းဟာပို့ပြီးတော့ထဲဝါတာပေါ့နော်အဲဒီလိုဖြစ်ပေါ်ရပါတယ်ဒါတော့စားရဲလို့မပါဘူးအဲဒီလိုထဲထဲဝါဝါနဲ့နောက်လိုက်နောက်ပါခြေရန်တွေနဲ့ကြွားသွားဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်တုန်းကလည်းပဲခွန်ကြီးတို့အဲ့ဒီရာဇဂျိုရဲ့ပတ်ဝန်းကျင်မှာဥရဝိလာတော်ကိုအမိပြုပြီးတော့အခြားခြားသောဖရာလိုနာမည်ခံထားတဲ့ဆရာကြီးတွေရှိကြတယ်။မကလေးကောသာလာတဲ့ဘုရားနာကတပါတော်စသဖြင့်သူတို့တွေကလည်းသူတို့ရဲ့နောက်လာတော့မှချွေရံနေတယ်၊သွားလာလှည့်လည်နေကြတာကိုအဲ့ဒီကအဲ့ဒီခေတ်ကာလတုန်းကသူကခေါင်းဆောင်ကြီးများဘာသာရေးကောင်းဆောင်ချင်းများဟာဘယ်တော့တော့ဒီပါလဲမတော်ကြဘူးနောက်လိုက်နောက်ပါတွေနဲ့အင်အားပြတဲ့သဘောမျိုးနဲ့ရှင်ဝါယူပြီးတော့ကြောင်းရတာအဲဒီတော့မြတ်စွာဘုရားကလည်းဘာသာကောင်းဆောင်ထုံးကားနေတဲ့ဇာတိကျုံမြို့လိုနေရာမျိုးကိုဒီပါလဲမကြွဘူးနောက်လိုက်နောက်ပါသံဃာတပည့်ပရိသတ်အချွေရန်တွေနဲ့ကြွတော့တာအဲဒီတော့ကြွတော့တာပို့ပြီးတော့ဒါထင်ကြီးတာပေါ့လေအဲဒီတော့မြတ်စွာဘုရားကိုမြတ်စွာဘုရားစီမှာတရားနာတယ်။တရားနာတဲ့အခါကျတော့ဗိမိတရာမင်းတော်ရပါဖြစ်တယ်။သရပါဖြစ်တော့မြတ်စွာဘုရားနဲ့တကွာတန်ဃာတော်ရှင်မြတ်တွေတရင်သုံးမှုရန်ဆိုပြီးတော့ဝီလုံဥယျင်ကြီးကိုလှူဒါန်လိုက်တယ်။အဲဒီအချိန်ကဝီလုံဥယျင်လိုပဲဇာတ်ရဲမှာပါပါတယ်။မြတ်စွာဘုရားကကြောင်းအဆောက်အဦလည်းပဲတိတိကျကျသတ်မှတ်ပေးသေးတာမဟုတ်တဲ့အခါကျတော့ဝိလုဥယျာဉ်ကြီးခြံကြီးပေါ့နော်ဝိလုဆိုတာကဝါခြံကြီးအဲ့ဒီဝါခြံကြီးကိုထူလိုက်တာအဲ့ဒီဝါခြံကြီးထဲမှာပဲသံဃာတော်ရှင်မြတ်တွေဟာဝါပင်ကြီးရဲ့အောက်ခြုံတွေရဲ့အောက်မှာပဲသရင်သုံးပြီးတော့ယဟန်တရားကိုပေါင်းပြန်ကြရတာဖြစ်ပါတယ်အဲ့ဒီအချိန်ကဝိလုဥယျာဉ်ကြီးကိုအလုခံလိုက်တဲ့အချိန်ဟာရသဗျာနေတယ်ကွာတန်ရတာရှင်မြတ်တွေတရင်တုံဖို့တိတိကျကျကြောင်းရည်လို့မရှိသေးဘူးအဲ့လိုကြောင်းရည်လို့မရှိသေးတဲ့အတွက်တော့အဲ့ဒီအချိန်မှာကြောင်းပုံစံကြောင်းဆောက်ပါဦး Chang ne ni bo ya, palo po la na le lo suro. Hari jazi yoga na thi di ya po. Tuga mane sa 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 roshin di lo be, anyao mi lan shao tra le shi. Hari lo tra le ka jara, tanga ra shi ne di ha. Mane ma sa sa ma, cha mo gli di ka tra la la, te choga. Te choga, ta ingu li di ka ni tra la la. Te choga te bi yoga tra la la. တချို့ကကောင်းရုပ်ပုံလေးတွေကထွက်လာလိုက်ဒီလိုထွက်လာတာကိုတခါတခါတော့တွေ့အဲ့ဒီတော့တွေ့တဲ့အခါဟာဘယ်လိုတော့ဒီဆရာကြီးတည်တံကတော့ရှင်မြတ်တရားချုပ်လဲမှနေတယ်ကောင်းရုပ်ပုံလဲမှနေတယ်ဟောတိပြောင်းလဲမှနေတယ်ဘယ်လိုဖြစ်တာတော့တော့မေးတယ်ရှင်ဘုရားတို့ကြောင်းမရှိဘူးလားမရှိဘူးကျုပ်တို့ဒီလိုပဲတိပြင်ဝါပြင်အောက်မှနေပြီးတော့ညာနေရောက်ပေါ်မြတ်အထုကြတာအဲ့ဒီလိုဆိုရင်ရှင်ဘုရားတပ အဲဒီလိုလျှောက်တဲ့အခါကျတော့ယန္တာရှင်များတွေကအကြောင်းရလို့မမေရရမြတ်စွာဘုရားရဲ့သတ်မှတ်ချက်ထဲမှာမရှိသေးတဲ့အခါကျတော့သူတို့ရုပ်တရားလုံးမခံရဘူးသူစောင့်ပြီးတဲ့ကြောင့်မှမနေရဘူးအဲဒါကြောင့်မလို့ပြောတယ်ဟာတဲ့တခါကြီးမြတ်စွာဘုရားကိုလျှောက်ပေးမယ်မြတ်စွာဘုရားကလက်ခံရင်တော့တခါကြီးလို့ပေါ့ဒီလိုပြောတာကိုအဲဒါကိုထားသောအဖြစ်ဘီလုံးဥယျင်ကြီးလူတဲ့အချိန်ကเจ้าไม่ရှိသေးဘူးဆိုတာသိကြတာပေါ့เนาะအဲဒီတော့မြတ်စွာဘုရားကိုတောင်းလျှောက်တဲ့အခါကျတော့မြတ်စွာဘုရားကအေးအဲဒီလိုဆိုရင်เจ้าလှုပ်ခွင့်ပေးတယ်เจ้าအလှုပ်ခံခွင့်ပြုတယ်လို့ဒီလိုခွင့်ပြုလိုက်ရတာပေါ့အဲဒီလိုခွင့်ပြုလိုက်တဲ့အချိန်ကနေစပြီးတော့เจ้าရင်လို့ဖြစ်လာတာဒါပေမဲ့ထဲထဲဝါဝါဒီလိုเจ้าကြီးကံကြီးတွေမဟုတ်သေးပါဘူးတပားနေเจ้าလေးတွေပါပဲဒါကြောင့်မို့လို့တဏှိတဲ့နဲ့အဲ့ဒီရဟန္တာရှင်မတွေအားလုံးတို့เจ้าเนี่ยก็ซาลงไปแล้วหลุดลงไปไล่ตาบ่ถ้าว่าแล้วเนาะอะนี่มารอบป้ายจ้ะတော့เบมี้ตาระมินีก็เลยตาเจ้านี่ซอกไปแล้วตัวมาบ่เลยถ้าเรารอบป้ายจ้ะมาขึ้นแล้วนะบ่อะนี่มาเบมี้ตาระมินีก็ตระบันขึ้นนี่พี่ตระบันขึ้นแล้วตัวก็ตัวเยตังเกงขึ้นขึ้นคุณน่ะวิตาคะตะทีโกเยสาพญาสีมาเตียนน่ะบ่ไปဒါကြောင့်မြတ်စွာဘုရားစီမှာတရားနာဖို့ဝိသကတထေရောက်လာတာပေါ့လေ။ရောက်လာတဲ့အခါတော့တရားတွေလာလာတယ်။ဘယ်နည်းရည်လို့တော့တိတိကျကျမသိဘူးပေါ့နော်။တရားနာရင်နာရင်ကနေပြီးတော့တနည်းသောအခါမှာဝိသကတထေသောတာပန်ဖြစ်သွားတယ်။သောတာပန်ဖြစ်သွားတော့တရားပေါ်မှာအာယုံကျသွားတယ်။နောက်ထပ်မနာဘဲကိုမနေနိုင်တော့ဘူး။အဲဒီတော့နောက်တစ်ခါထပ်လာတယ်ဘာဖြစ်လဲ။နောက်ရည်ထလာတယ်ထလာတဲ့အခါကျတော့သက္ကရာကံဖြစ်သွားတယ်။နောက်ရည်ထလာတယ်ထလာတော့အနာကံဖြစ်သွားတယ်။ပြီးတော့ဘာထူးခြားသွားတယ်လဲလို့ဆိုတော့သောတာပန်ဖြစ်တုန်းကနော်သောတာပန်ဖြစ်သွားပြီမဲ့လို့လည်းပဲသူ့ရဲ့အိမ်မှာသူ့ရဲ့မိသားစုပုံတရာဘာမှပြောင်းလို့မရှိဘူး။မိသားစုရဲ့ပုံတရာမိသားစုပုံမှာဆက်ဆံတဲ့ပုံတရာဘာမှပြောင်းလို့မရှိဘူး။သက္ကရာကံဖြစ်တော့နည်းနည်းလေးတော့သိတာပါပဲဒါပေမဲ့သိကြည့်ထွတ်ထွတ်ချာချာမရှိသေးဘူးအနာကံဖြစ်လာတဲ့အခါကျတော့မိသားစုရဲ့နေထိုင်တဲ့ပုံစံကကြောင်းပါပြီဘယ်လိုကြောင်းပါတယ်လို့ဆိုတော့အနာကံပုဂ္ဂိုလ်ရဲ့တဏ္ဍာမှာကာမရာဂပယ်ထားတယ်နော်သောတာပန်မှာပါပယ်လဲဒေဋ္ဌိနဲ့ဝိသုကိစ္စပယ်တယ်ဒေဋ္ဌိကိလေသာနဲ့ဝိသုကိစ္စကိလေသာပဲပယ်တယ်ဇာတိကိလေသာအမြဲမပြတ်သေးဘူးသက္ကရာကံဖြစ်တဲ့အချိန်မှာပဲတော့ပဲဒါပေမဲ့သူလည်းအမြင်မပြတ်ဘူးအနာဂံဖြစ်တဲ့အချိန်ကျတော့ကာမရာဂနဲ့ဖြာပါတာအမြင်ပြတ်ပယ်လိုက်တယ်ကာမရာဂဆိုတာကဘာပြောတာလဲလို့မေးတော့အချင်းနဲ့ပတ်သက်တဲ့အာယုံအတန်အာယုံအနတ်အာယုံအရတာအာယုံတိတိစရာအာယုံအဲ့ဒီအာယုံတွေနဲ့ပတ်သက်လို့ခံစားလို့လည်းစိတ်မရှိတော့ဘူးနော်ကြည့်တော့ကြည့်တယ်ဒါပေမဲ့ရိုးရိုးကြည့်ပဲตาရတဲ့သဘောနှစ်သက်တဲ့သဘောနဲ့လုံးဝမကြည့်တော့ဘူးနာရနာထောင်လည်းဒါပေမဲ့ရိုးရိုးပဲ။တာယာတဲ့သဘောနှစ်သက်တဲ့သဘောနဲ့နားထောင်တာမဟုတ်ဘူး။တာယာတဲ့သဘောနှစ်သက်တဲ့သဘောနဲ့အနှံ့ရှူရှိုက်တာမရှိဘူး။တာယာတဲ့သဘောနှစ်သက်တဲ့သဘောနဲ့အရာကစားတာမရှိဘူး။တာယာတဲ့သဘောနှစ်သက်တဲ့သဘောနဲ့အထီးတွေ့မရှိဘူး။ဒါပြောတာပါနော်။အဲဒီအာယုံ၅ပါးနဲ့ပတ်သက်တဲ့တာယာတဲ့သဘောနှစ်သက်တဲ့သဘောတွေကိုကာမရာဂလို့ဒီလိုခေါ်တယ်။အဲဒီကာမတွေကာမရာဂတွေသူပယ်လိုက်ပြီမရှိတော့ဘူး။သရကဗျာပါဒဆိုတဲ့ကိလေသာလည်းမရှိတော့ တရားပါဒဆိုတာဗာလဲလို့မေးတော့ဒေါသပေါ့နော်ဒေါသတရားမရှိတော့ဒေါသတရားမရှိတဲ့အခါကျတော့ဒေါသတရားမရှိတော့ဘူးဆိုတော့ဒေါသနဲ့တွဲနေတဲ့နော်အိဒ္ဓါတို့မေတ္တရာတို့ကိုယ်ကိုယ်စားတို့ဒါတွေလည်းမရှိတော့ဘူးဟုတ်လားမနာလိုတာတို့ဝန်တိုးတာတို့နော်အဲဒါတွေလည်းမရှိတော့ဘူးကိုယ်ကိုယ်စားဆိုတဲ့နော်သိရစိတ်ထဲမှာတွေးတဲ့သဘောတွေဟုတ်လားအကုသိုလ်သဘောပြုလုပ်ပြီးတဲ့အကုသိုလ်တွေတွေးတာတို့မပြုလုပ်သေးတဲ့မပြုရသေးတဲ့ကုသိုလ်တရားတွေတွေးတာတို့ဒါတွေလည်းမရှိတော့ဘူးနော်ဒါတွေအားလုံးပယ်လိုက်ပြီအဲဒီတော့ပယ်လိုက်ပြီဆိုတဲ့အခါကျတော့စိတ်ဟာငြင်းညံ့သွားတယ်မနာလိုတာဝန်လိုတာဘာမှမရှိပစ္စည်းရည်ရနဲ့ပတ်သက်လို့ပဲဖြစ်ဖြစ်မိသားစုရည်ရနဲ့ပတ်သက်လို့ပဲဖြစ်ဖြစ်သူရဲ့ခန္ဓာကိုယ်ရည်ရနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဘာမှနော်စိတ်ညစ်တာဒေါသဖြစ်တာဟာမခံနိုင်သေးတာအိဒါမိတ္တရာဖြစ်တာဘာမှမရှိတော့ဘူးနော်ဘာမှမရှိတော့အဲ့ဒါကိုပြန်မလာပြန်လည်းလို့ခေါ်အဲ့ဒါတော့ပြန်လိုက်တဲ့အခါကျတော့အိမ်ပြန်ရောက်လာတဲ့အခါမှာဘာတွေထူးခြားသွားတယ်ဆိုတော့ဇနီးဖြစ်တဲ့ဓမ္မဒိဋ္ဌာအပေါ်မှာဆက်ဆံရေးတွေကပြောင်းသွားပြီ။ကာမရာဂမရှိတဲ့အခါကျတော့ဆက်ဆံရေးပြောင်းသွားတယ်။ဗျာပါဒမရှိလို့လည်းပဲဆက်ဆံရေးပြောင်းသွားတယ်။အဲဒီလိုပြောင်းသွားတော့ဓမ္မဒိဋ္ဌာကပရမရာဂကမသိဘူး။ဆက်ဆံရေးပြောင်းသွားတာကြည့်ပြီးတော့စိတ်မကောင်းဖြစ်တယ်။သူကပဲပြီးရှိလို့လား။ဗာမင်းချုံရရှိလို့လဲ။ဝိတာခတဂါကပဲစိတ်ကြီးပေါက်ပြန်နေလို့လား။စသည်ဖြင့်သူကအမြင်မတွေ့တာပေါ့လေ။နောက်တော့ပုံမလေးလေးထုတ်ပြောတဲ့အခါကျတော့ဝိတာကတကကမဟုတ်ဘူးသူ့မှာကိဋ္တတာဒီကိဋ္တတာတွေမရှိတော့ဘူးဒါကြောင့်မလို့သူ့ကိုခင်ပွန်းတယောက်အနေနဲ့မသတ်မှတ်တော့နဲ့ဒါကလည်းဇနီးတယောက်အနေနဲ့မသတ်မှတ်တော့ဘူးတာမန်ပဲတာမီလို့ဆိုတော့ကောင်းမောင်မလို့ဆိုတော့ကောင်းပြုစုတဲ့ဝတ္တရားအားလျော်စွာပြုစုခြင်းပြုစုပြည့်စည်ရတဲ့ပတ်သက်လို့လည်းပဲငါဘာမှမမော့တူတာမှမရှိဘူးသောင်းရင်တို့သောကိုယ့်နဲ့ကိုယ်ကိုယ်ပိုင်ဖြစ်နေယူအဲ့လိုမှစိတ်ထဲမှာမကျေနပ်လို့နောက်ထပ်တဝတ်တင်ထူထောင်ခြင်းနဲ့ထူထောင်မှာခွင့်ပြုပါတယ်လို့အဲ့လိုပြောအဲ့လိုပြောတဲ့အချိန်မှာဓမ္မဒိဋ္ဌာကမေးတယ်ပေါ့အဲ့ဒီကိလေသာပယ်နိုင်တဲ့တရားဆိုတာဟာအမျိုးသားတွေသာဒီတရားမျိုးရနိုင်သလားအမျိုးသမီးတွေကမရနိုင်ဘူးလားလို့ဒီလိုမေးတယ်နော်အဲ့လိုမေးတဲ့အခါကျတော့ဟာဘယ်ဟုတ်မလဲအမျိုးသားတွေသာရနေတာမဟုတ်ဘူးအမျိုးသမီးတွေလည်းရနိုင်တယ်။ဟာအဲ့ဒီလိုဆိုအဲ့ဒီတရားကိုငါရအောင်လုပ်မယ်။ငါရအောင်လုပ်မယ်ဆိုတော့သူကအမျိုးသမီးတို့ရဲ့စိတ်ပေါ့နော်။အမျိုးသမီးတို့ရဲ့စိတ်။သူများတဲ့တာကျင်တဲ့စိတ်။မခံကျင်တဲ့စိတ်။ဒါတွေလည်းပါတာပေါ့နော်။မခံကျင်တဲ့စိတ်တို့သူများတဲ့တာကျင်တဲ့စိတ်တို့အဲ့ဒီစိတ်တွေကတော့အမျိုးသမီးတို့ရဲ့သဘာဝအားလျော်စွာအရင်းငယ်ရှိတဲ့အခါကြတော့ဘာကြီးတော့ထင်ရတာပေါ့လေ။ဝိတာခတဲ့တာစီရမယ်ဆိုတဲ့စိတ်ရှိပုံရပါလေ။ဟုတ်တယ်မလား။ဝိတာခကရိုးရိုးလူပွားနဲ့ဒီဘက်ဒီဘက်ဒီတရားတွေရရင်ငါကသူ့တဲ့တာအောင်ကြိုးစားမယ်ဆိုပြီးတော့သူဘေးကနေမှာပေါ့မယ်။အမှန်ကတော့ဘုန်းကြီးတို့စဉ်းစားကြည့်တော့မခံရင်စိတ်ဖြစ်ပုံရပါလေ။ဟုတ်လား။မခံရင်စိတ်သာမဟုတ်ရင်သူလည်းရိုးရိုးတန်းတန်းမဲ့တရားနာပြီးတော့သူလည်းရိုးရိုးတန်းတန်းတရားတွေရပြီးတော့အိမ်မှာပဲမောင်နှံမလို့နေလို့ရတာပဲ။ဟုတ်တယ်မလား။ဒါပေမဲ့သူကဒီလိုမနေခြင်းဘူး။သူတော်မှပဲငါ့အပေါ်မှာဒီလိုသဘောမျိုးဆက်ဆံနေတယ်။ငါလည်းပဲသူ့အပေါ်မှာဒီလိုပြနိုင်တယ်ဆိုတဲ့သဘောမျိုးဖြစ်ပေါ်ရပါတယ်နော်။အဲဒါကြောင့်မလို့အဲအိမ်မှာတော့မနေဘူး။ဟောဒီတရားကိုဟောဒီအိမ်ကနေပြီးတော့လူဘဝနဲ့တော့နော်ဒီတရားကိုရအောင်အမထုတ်ဘူး။ဘိက္ခုနီမဝတ်မယ်ဒီလိုပြောတာကိုနော်။ဘိက္ခုနီမဝတ်မယ်ဆိုတော့ဘုန်းကြီးတော်စဉ်းစားကြည့်တာ။ဘိက္ခုနီမရဲ့လို့ပေါ်လာတဲ့အချိန်ကဘယ်အချိန်မှာပေါ်လဲ။မြတ်စွာဘုရားရဲ့ဟွာတော်ငါးဟွာရှိတဲ့အချိန်ကမှာပေါ်တာ။ဟုတ်တယ်မဟုတ်လား။ဒီတော့ခုနပြောသလိုပရမသုံးအခေါက်မှာဒိဋ္ဌိတာရမေတ္တာပံဖြစ်တယ်။နော်။ဒါပေမဲ့အဲ့ဒီအချိန်မှာဝိတာခအကြောင်းတက်တာအနာဂတ်မဖြစ်သေးဘူး။သောတာပံဖြစ်မဖြစ်တော့မသိကြဘူးပေါ့နော်။အနာဂတ်မဖြစ်သေးဘူးဒီဇာလမပေါ်သေးဘူး။ပရမနိမဒီဇာလမပေါ်သေးဘူး။ရသဗျာကရာဇဂျုံမှာနော်ရာဇဂျုံမှာဝါဆိုတာကဒုတိယဝါလဲဆိုတဲ့တတိယဝါလဲဆိုတဲ့နော်သရုတ်ထဝါလဲဆိုတဲ့နောက်ပိုင်းမှာလဲဆိုတယ်ပေါ့နော်အဲဒီတော့ဒိဋ္ဌုနိမရေတို့ဖြစ်လာတာကရသဗျာငါးဝါကြမှာဖြစ်လာတာငါးဝါမပြည့်ခင်မှာဒိဋ္ဌုနိမတရာမရှိသေးဘူး ငါးဝါပြီးတော့မှာပရမမြတ်စွာဘုရားနော်ရာသီရေမြောကနေပြီးကပလိဝုပြေကိုပြန်တယ်ကပလိဝုပြေကိုရောက်တဲ့အခါကျတော့တော်တော်ရဏမင်းကြီးသောတာပန်ငရကအနာဂံဖြစ်တယ်အဲ့ဒီအချိန်မှာပဇာပတိဂေါရမီထေရီပဇာပတိဂေါရမီကမဟာပဇာပတိဂေါရမီကတကဘိက္ခုနီမှာဝတ်ချင်တော့တောင်းပါတယ်ဒါပေမဲ့မြတ်စွာဘုရားခွင့်မပြုဘူးမြတ်စွာဘုရားငါးဝါမြောက်တဲ့နေ့ကျတော့နော် သောတော်ရဏမင်းကြီးယဟနာဖြစ်ပြီးတော့ပရိနိဗ္ဗာန်ဆန်သွားတယ်။ရှင်မယံဘဝနဲ့ပဲပရိနိဗ္ဗာန်ဆန်တာနော်။ယဟန်မွေဖို့ယဟန်ဘဝနဲ့ပရိနိဗ္ဗာန်ဆန်တာမဟုတ်ဘူး။ရှင်မယံဘဝနဲ့ပဲပရိနိဗ္ဗာန်ဆန်သွားတယ်။ငါးဝါမြောက်။အဲဒီတော့သောတော်ရဏမင်းကြီးပရိနိဗ္ဗာန်ဆန်တဲ့အချိန်မှာမြတ်စွာဘုရားကဘယ်ရောက်နေတယ်ဆိုတော့ဝေဒာလေးရောက်နေတယ်။အဲဒီမှာပရိနိဗ္ဗာန်ဆ ဘိက္ခုနီမှာမဖြစ်ဖြစ်အောင်ဝင်မယ်မြတ်စွာဘုရားကွန်မန့်ပြုလဲပဲမရရအောင်ခွင့်တောင်းမယ်ဆိုပြီးတော့เนาะခေါတော့ကခွင့်တောင်းတော့ကလူဝင်းနဲ့ပဲခွင့်တောင်းတာအခုကြတော့တစ်ခါလဲအပိုင်လုံးသွားတာဆန္ဒရေးเนาะနောက်တစ်ခါသင်္ကန်းတွေဝိသင်္ကန်းတွေဝယ်ဝိအဲ့ဒီလိုဝေးပြီးတော့ဟုတ်လားပုံစံတွေပြောင်းပြီးတော့ကိုတစ်ခါလဲသွားတာကျွန်တော်မှဘယ်လိုတွေပါတယ်လဲဆိုတော့သာကိဝေမင်းသမီး900အဲ့ဒီ900ကလည်းပဲသူတို့ရဲ့ရှင်ဘုန်းတွေကမြတ်စွာဘုရားနောက်မှာလိုက်ပါရင်းနဲ့ယဟန်ပြုယဟန်တာတွေဖြစ်သွားကြတယ်။ဖြစ်သွားကြတော့သူတို့လည်းပါဟာအရှင်မကြီးသွားမယ်ဆိုရင်ကျမတို့လည်းမหนีတော့ဘူး၊နန်းတော်လည်းမหนีတော့ဘူး။တော့အမျိုးသားမရှိတဲ့အမျိုးသမီးတို့ရဲ့ဘဝဟာတကုံမရှိတဲ့ယထာလိုပဲမတည်နေဘူး။ဒါကြောင့်မလို့ကျမတို့လည်းပဲဘယ်ကနေမှဝင်မယ်ဆိုပြီးတော့ပဇာပတိခေါ်ရမီနဲ့အတူတူလိုက်သွားကြတာ။သူတို့လည်းပဲခုနပြောသလိုပဲဆန်နေရေးပြီးတော့အဝတ်တွေကြောင်းသွားကြတာပေါ့လေ။အဲဒီကြောင့်အဲဒီအခေါက်ကြတော့မှမြတ်စွာဘုရားကသူတို့ကိုသိက္ခာနိမအဖြစ်နဲ့သတ်မှတ်ပေးလိုက်တာ။ဒါကြောင့်မလို့မြတ်စွာဘုရား၅ဝါမြောက်ကြမှာသိက္ခာနိရလို့ပေါ်လာတာ။နော်။အဲဒီလိုပေါ်လာတော့ခုနတော့ကပိဋကတော်ရဲ့ဇာလန်ကအဲဒီ၅ဝါရဲ့နောက်ပိုင်းကြမှာဖြစ်မှာပေါ့လေ။ဟုတ်ရဲ့လား။အဲ့ဒါ9ဝါရဲ့နောက်ပိုင်းကြတော့မှဖြစ်လာတာဆိုတော့နော်ဗိမိသာရမင်းကြီးသောတာပန်ဖြစ်တာ9နှစ်တောင်ရှိခဲ့ပြီဟုတ်လားအဲ့ဒီတော့အဲ့ဒီအချိန်မှာဝိသခဓမ္မဒိဋ္ဌာကဘိက္ခုနီမဝင်မယ်ဘိက္ခုနီမဝင်နေပဲတရားထုတ်ခြင်းပဲပြောတဲ့အခါကျတော့ဝိသခတကကသူရဲ့ဓမ္မဒိဋ္ဌာရဲ့စိတ်ဓာတ်ကိုလည်းသိတဲ့အခါကျတော့နော်တာမန်နေထားလို့သူမပို့တော့ဘူးဗိမိသာရမင်းကြီးစီမှာဟောရင်တွေပါတယ်တောင်းပြီးတော့မှဟောနေကိုသိချာချာပို့ပေးလိုက်တာနော်သိချာချာကိုပို့ပေးလိုက်ပါတယ်ဒါတော့အရိယာပုဂ္ဂိုလ်တယောက်ရဲ့မြင့်မြတ်တဲ့စိတ်ဓာတ်ကိုပြောမယ်ဆိုရင်ပြောလို့ရတယ်ပေါ့အဲဒီတော့ပို့ပေးလိုက်တဲ့အခါကျတော့ဟောကျောင်းတော်ကိုရောက်သွားကျောင်းတော်မှာပြဂနီမာဝင်ပြဂနီမာဝင်ပြီးတော့တရားအထုတ်ပရမတရားထုတ်လို့မရဘူးပေါ့လေ။ညမကြီးတတိကလောဆိုတော့ဟောကလာကြည့်ဒီကလာကြည့်နဲ့။နောက်တော့အာဒီတိုင်းနေတော့မဖြစ်ဘူးဆိုပြီးတော့တော်တဲ့သွားတရားအထုတ်တော့မတရားရ။အဲဒီတော့တရားရသွားတော့သူကယဟန္တာဖြစ်သွားတာကိုနော်။ယဟန္တာဖြစ်သွားတယ်။အဲဒီတော့ယဟန္တာဖြစ်ပြီးတော့ရာဇယုံမျိုးကိုပြန်လာတဲ့အခါကျတော့ဝိသကတကကသွားတွေ့တာပေါ့လေ။အဲဒီတော့သွားတွေ့ခြင်းနဲ့အခုနာတော့ကဘယ်လိုကြောင့်မေးဘာကြောင့်မေးလဲ။တက္ကရာတိတိကြောင်းမိတာဒီလိုမဟုတ်လားအဲ့တော့တက္ကရာတိတိကြောင်းမိတော့ဓမ္မရဏကလည်းပဲတက္ကရာတိတိကြောင်းပေါ့အတော်ပဲလည်းပတ်ပါရှင်းပြပါခဲ့အဲ့ဒါလို့ရှင်းပြတဲ့ဇာတ်ကားတွေကသိက္ခူကောင်းလုံးအာကြည့်လို့နော်မြတ်စွာဘုရားတခင်ပရမေကြီးကဓမ္မကတိကအရာမှာဘိက္ခုနီမအထဲမှာတရားဟောအကောင်းဆုံးပုဂ္ဂိုလ်လို့ဒီလိုဧတရေပေးလိုက်တာဟုတ်လားဧတရေပေးလိုက်တာအဲ့ဒီလည်းသရမပြောတာလည်းပြီးတော့အသာဆုံးပုဂ္ဂိုလ်လို့သတ်မှတ်လိုက်တာပေါ့လေနော်အဲ့ဒီကအသာဆုံးပုဂ္ဂိုလ်လို့သတ်မှတ်ခံရတဲ့ပုဂ္ဂိုလ်ကရဟန်းတော်ရှင်များထက်မှဘယ်လောက်ရှိလဲ40နဲ့တပါးနော်ရဟန်းတော်ရှင်များထက်မှ40နဲ့တပါးဘိက္ခုနီမထက်မှ73ပါးအမျိုးသားက10ယောက်အမျိုးသမီးက10ယောက်နော်ဘိက္ခုနီရဟန်းတော်ရှင်များတွေက41ဘိက္ခုနီမက73နော်အမျိုးသားဆရာမေသမီးဆရာတို့84ပေါ့ဟုတ်လားဒီတိုင်းရတဲ့ပုံပေါ်လေးအစီအ အခုခေတ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒါဘွယ်သူဘွယ်တစ်စိတ်ပေးတဲ့သဘောမျိုးပေါ့နော်ဒါကြောင့်ဒီအခုခေတ်မှာဗောဓိစိတ်တွေပေးတယ်ဆိုတာဟာဒါမြတ်စွာဘုရားလက်ထက်ကလေးကဖြစ်လာခဲ့တဲ့အခြေခံတွေပါပဲအဲဒီတော့ဓမ္မဒိဋ္ဌာကိုဝိသာကတကကမေးတယ်နော်ဓမ္မဒိဋ္ဌာတဲ့အရှင်မတဲ့သက်ကာယသက်ကာယလို့ပြောကြတယ်တဲ့အဲ့ဒီသက်ကာယဆိုတာဘာလဲလို့မမေးဘူးလားမေးလားသက်ကာယဆိုတာဘာလဲဒီလိုမလားသက်ကာယဆိုတာဘာလဲဆိုတော့ဓမ္မဒိဋ္ဌာကပြောတယ်တက္ကကြီးတဲ့သက်ကာယဆိုတာခန္ဓာ၅ပါးပဲတဲ့ဟုတ်လားသက်ကာယဆိုတာဘာလဲခန္ဓာ၅ပါးနော်ခန္ဓာ၅ပါးခန္ဓာ၅ပါးဆိုတော့ဥပါဒာနဲ့ခန္ဓာ၅ပါးလို့ဒီလိုဖြေတယ်။ဒုက္ခဥပါဒာနဲ့ခန္ဓာ၊ဝေဒနာဥပါဒာနဲ့ခန္ဓာ၊သိဉ္ဇဥပါဒာနဲ့ခန္ဓာ၊သင်္ခါရဥပါဒာနဲ့ခန္ဓာ၊ဝိညာဉ်ဥပါဒာနဲ့ခန္ဓာ။ဥပါဒာနဲ့ခန္ဓာ၅ပါးနော်။အဲဒီတော့ခန္ဓာနဲ့ဥပါဒာနဲ့ခန္ဓာဘာကွာတယ်လို့မေးရင်အတူတူပဲဟုတ်လား။ခန္ဓာနဲ့ဟောရိယောတိဟောရိဏံနေပဲ။ဥပါဒာနဲ့ခန္ဓာနဲ့ဟောရိယောတိဟောရိဏံနေပဲ။အတူတူပဲ။ဘာမှမကွာဘူး။ဒါဖြစ်ရင်ဘာဖြစ်လို့ခန္ဓာကိုဥပါဒณะခန္ဓာလို့ခွဲပြီးတော့နာမည်အသိပေးရတယ်လို့ဆိုရင်ခန္ဓာကတော့ရိုးရိုးနာမည်အနေနဲ့ပေးလိုက်တာပါပဲเนาะဥပါဒณะခန္ဓာကြတော့ဝိပဿနာရှုဖို့ရန်အတွက်အရှုခံခန္ဓာအဖြစ်နဲ့သတ်မှတ်ပေးလိုက်တာဒီလိုပါကြချက်ရှိတယ်เนาะအဲ့ဒါကြောင့်မလို့ဒီကနေ့ဝိပဿနာရှုကြလို့ဆိုရင်ခန္ဓာ၅ပါးရှုဆိုတာလည်းဘာလို့ပြောမှပို့ပြီးတော့သိကြမလဲဥပါဒณะခန္ဓာကိုရှုဒီလိုပြောမှပို့ပြီးတော့ဒီကြတယ်။ဘာဖြစ်လို့ဥပါဒณะခန္ဓာကိုရှုလို့ပြောရတာလဲလို့ဆိုတော့စဉ်းစားကြည့်လေ။ဥပါဒณะခန္ဓာဆိုတာကဥပါဒံတို့ရဲ့အာယုံဖြစ်တဲ့ခန္ဓာ။ဒီလိုမလား။ဥပါဒံတို့ရဲ့အာယုံဖြစ်တဲ့ခန္ဓာ။ခန္ဓာကတော့ရိုးရိုးခန္ဓာ။ဥပမာမိမိရဲ့တဏ္ဍာမှာရုပ်သဘောလေးပေါ်တယ်။အဲ့ဒီရုပ်သဘောတွေခန္ဓာပဲ။နော်။ဝေဒနာလေးပေါ်တယ်ဝေဒနာလည်းခန္ဓာပဲ။ပညာလေးပေါ်တယ်တင်ရတဲ့ခန္ဓာပဲသင်္ခါရလေးပေါ်တယ်သင်္ခါရလည်းခန္ဓာပဲစိတ်ကလေးပေါ်တယ်စိတ်လည်းခန္ဓာပဲเนาะခန္ဓာပဲအဲ့ဒီခန္ဓာကိုဘယ်လိုနည်းနဲ့ဥပအဲ့ဒီခန္ဓာကဘယ်လိုနည်းနဲ့ဥပါဒณะခန္ဓာဖြစ်လာတယ်လို့ဆိုတော့အဲ့ဒီရုပ်ဝေဒနာတင်ရသင်္ခါရဝิญဉာဉ်ဆိုတဲ့တရားသည်ဥပါဒံရဲ့အာယုံဖြစ်တယ်ဟုတ်လားဥပါဒံရဲ့အာယုံဖြစ်တယ်ဥပါဒံက၄ပါးရှိတယ်ကာမဥပါဒံသေရူပါရသီလပရိပါရအတ္တပရိပါရပထမလဲအဲဒီ၄ပါးကိုချင်းချုပ်လိုက်တော့တဏှာနဲ့ဒိဋ္ဌိဆိုတာတဏှာရဲ့အာယုံပြုရာဖြစ်တဲ့ခန္ဓာဒိဋ္ဌိရဲ့အာယုံဖြစ်တဲ့ခန္ဓာဒီလိုလေးပဲရတာကိုနော်တဏှာရဲ့အာယုံဖြစ်တဲ့ခန္ဓာဒိဋ္ဌိရဲ့အာယုံဖြစ်တဲ့ခန္ဓာဒီလိုမဟုတ်လားအဲ့တော့ဘုန်းကြီးတွေစဉ်းစားဘုန်းကြီးပရိသတ်တွေစဉ်းစားကြည့်ဝိပဿနာရှုတဲ့နေရာမှာနော်ရိုးရိုးခန္ဓာလို့မပြောပဲနဲ့ဥပါဒณะခန္ဓာလို့ပြောခြင်းဒီအကျိုးတရားမှုဘာရှိတယ်လဲလို့ဆိုတဲ့အခါကျတော့မိမိတို့ရဲ့တဏ္ဍာမှာဆိုကြပါစို့နော်ဝေဒနာလေးဖြစ်လာတယ်အဲဒီဝေဒနာလေးဒီသူ့ရတဲ့သူကတော့ခန္ဓာပဲအဲဒီဝေဒနာလေးကိုတဏ္ဍာနဲ့တာယာမိမယ်ဆိုရင်ဝေဒနာလေးဒီဥပါဒณะခန္ဓာဒီလိုမလားဒိဋ္ဌိနဲ့စွဲပြီးတော့ငါစွဲလေးဖြစ်လိုက်မယ်ဆိုရင်အရိဝရဏလေးလေးဒီဒိဋ္ဌိရဲ့အာယုံဖြစ်လို့ဘာလဲလဲဥပါဒณะခန္ဓာပဲတဏှာရဲ့အာယုံဖြစ်လို့ဥပါဒณะခန္ဓာဒိဋ္ဌိရဲ့အာယုံဖြစ်လို့ဥပါဒณะခန္ဓာဒီတော့ဝိပဿနာရှုတဲ့နေရာမှာဘာဖြစ်လို့တဏှာဒိဋ္ဌိတို့ရဲ့အာယုံဖြစ်တဲ့ခန္ဓာကိုမှရှုရသလဲလို့မေးရင်နော်ဒီတိုင်းနေရင်တဏှာဒိဋ္ဌိဖြစ်မယ်တဏှာဒိဋ္ဌိဖြစ်ရင်တဏှာဒိဋ္ဌိဘာသစ္စာလဲသမုဒိယသစ္စာဘာသစ္စာပါလဲတဏှာကလည်းသမုဒိယသစ္စာဒိဋ္ဌိကလည်းသမုဒိယသစ္စာတဏှာဒိဋ္ဌိဒီသမုဒိယသစ္စာဒီလိုမဟုတ်လားတဏှာဒိဋ္ဌိဒီသမုဒိယသစ္စာအဲ့တော့ဒီတိုင်းနေမယ်ဆိုရင်ဟောရိခန္ဓာကိုကြောင်းပြုတ်ပြီးတော့တဏှာဒိဋ္ဌိဆိုတဲ့သမုဒိယသစ္စာတွေဖြစ်နေတယ်ဟုတ်ရဲ့လားအကယ်၍ဒီတိုင်းမနေဘဲနဲ့ဟောရိခန္ဓာကိုဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ခန္ဓာမသိသွားပြီဆိုရင်တဏှာလေးပေါ်ပွင့်ရသေးလားဒိဋ္ဌိလေးပေါ်ပွင့်ရသေးလားမရတော့ဘူးဒီတော့သမုဒိယသစ္စာတွေမသိဘူးလားသိသွားလားဒီတော့သမုဒိယသစ္စာသိတယ်ပေါ့နော်သ တဏှာဒိဋ္ဌိတို့ရဲ့အာယုံဖြစ်တဲ့ခန္ဓာကိုဉာဏ်နဲ့ရှုလိုက်ခြင်းအပြင်တဏှာဒိဋ္ဌိပေါ်ခွင့်ရသေးလားတဏှာဒိဋ္ဌိမသေးဘူးလားသေတော့လားတဏှာဒိဋ္ဌိသေခြင်းဒီဘာသစ္စာသေတာလဲသမုဒယသစ္စာသေတာဟောဒီလိုဆိုတော့ဥပါရဏခန္ဓာကိုရှုခြင်းအပြင်ဥပါရဏတရားသေတာပေါ့အဲ့ဒီကြိုရတာပဲလေဟုတ်တယ်မို့လားသဗ္ဗသာတုနေတဲ့ခန္ဓာဆက်ကြပါဆိုခန္ဓာကခန္ဓာတတ္တနော်ဥပါရဏမဆိုးဘူးဆိုရင်ဒီခန္ဓာတော့ရှုခြင်းကြောင့်ဒီဥပါဒဘလို့လို့တတ်ဘလို့လို့သိတယ်လို့ပြောလို့ရမလဲအစကတည်းကဒီခန္ဓာကိုဥပါဒနဲ့ဆွဲရလားမဆွဲဘူးနော်ဟိုတော့ရမှာသိကြပါလို့နော်တော့ရမှာအာသိပ္ပံနေတယ်တရားပင်တို့မင်္ဂလာပင်တို့အဲ့ဒီတရားပင်တို့မင်္ဂလာပင်တို့ဟလာတရားသေးလေးတွေမင်္ဂလာသေးလေးတွေသိလာတဲ့အခါကျတော့ညတဲ့ကျတော့ရှင်းညတဲ့ကျတော့မြောက်တူပါလို့ရောက်လာတယ်ပေါ့ထားပါတော့နော်မြောက်တူပါလို့ရောက်လာတယ်မြောက်တိကလည်းပြီးတော့စားတယ်အဲ့ဒီတော့လာစားတဲ့အခါကျတော့ရောက်ပြီအကာအကွယ်မပေးရဘူးလားပေးရတာပေးရတယ်နော်ရောက်ပြီမလားအကာအကွယ်ပေးရတယ်မြောက်လာတဲ့ပြည်ပင်ကိုအကာအကွယ်ပေးခြင်းအဖြစ်မြောက်အန္တရာယ်မှာမကင်းမလားပြင်ပါလားပြင်ပါလေမြောက်မရှိတဲ့နေရာမှာမြောက်ကာကွယ်တဲ့ပစ္စည်းသွားထားလို့ပါထုံးတယ်ဘာမထုံးဘူးနော်မြောက်မရှိတဲ့နေရာမှာဥပမာခေါင်းကြီးတို့လုံလန်းနဲ့ပြောမယ်ဆိုရင်ဟောဒီနိုင်ငံမှာချစ်မကဲဘူးချစ်မကဲတော့ချစ်တော်မထောင်ဘူးပေါ့ဒါပဲပေါ့နော်ရမနေကမှာချက်ကတဲ့ချက်ကတော့ချက်တော်ထောင်းတယ်ဒါပဲလေချက်တော်ကဘုရုကကာကွယ်လဲချင်းကကာကွယ်တာချင်းရှိတဲ့နေရာမှာချက်တော်ထောင်းမှအကျိုးတရားမှုရှိမှာပေါ့နော်ချင်းမရှိတဲ့နေရာမှာချက်တော်ထောင်းအကျိုးတရားမှုရှိမလားမရှိဘူးဒီတော့မြန်မာမှာပဲဖြစ်ဖြစ်တခြားနိုင်ငံမှာနိုင်ငံမှာပဲဖြစ်ဖြစ်ချက်ကရင်ချက်တော်ထောင်းမယ်ချက်မကရင်ချက်တော်မထောင်းဘူးချက်တော်ထောင်းခြင်းအပြင်ဘုရုအန္တရာယ်မှာကာကွယ်ပြီးသားဖြစ်သွားတယ်ချက်ရနေတဲ့မှာကာကွယ်ပြီးသားဖြစ်သွားတယ်ဒီလိုပဲပေါ့နော်ခန္ဓာကသဘောတူနေတဲ့ခန္ဓာအဲ့ဒီခန္ဓာကိုတဏှာဒိဋ္ဌိနဲ့မဆွဲဘူးဆိုရင်အဲ့ဒီခန္ဓာကိုတဏှာဒိဋ္ဌိမလာအောင်ကာကွယ်ပေးနေစရာလိုရလားမလိုဘူးနော်မလိုဘူးကိုရှိကိုရင်ရှိမှာနော်ခွဲကလေးတွေကောင်းရှိတယ်အဲ့ဒီခွဲကလေးတွေနော်အဲ့ဒီခွဲကလေးကိုကိုကတဏှာနဲ့သွားပြီးတော့ဆွဲနေမယ်ဆိုရင်ငါခွင့်ငါခွင့်ဆိုတဲ့ဒိဋ္ဌိနဲ့သွားပြီးတော့ဆွဲနေမယ်ဆိုရင်အဲ့ဒီဒိဋ္ဌိခွဲကလေးရဲ့တဏှာမှာရှိတဲ့ခန္ဓာကိုရှုလိုက်ခြင်းအဖြစ်အရိတနာနဲ့အရိဒိဋ္ဌိမစင်မလားစင်ပါစင်သွားတယ်။အာဒီတော့မဟုတ်လို့ဆက်ကြပါသလားကိုရစိတ်ကလေးတွေရှိတယ်။နော်ရေကောင်လေးတွေရှိတယ်။အဲ့ဒါလေးတွေကကိုရစိတ်ထဲမှာဘာမှမဆွဲဘူး။တဏှာလည်းမဆွဲဘူး၊ဒိဋ္ဌိလည်းမဆွဲဘူး၊ကိုယ်ပိုင်ပစ္စည်းလည်းမတတ်မှတ်ဘူး။အဲ့ဒီလိုမတတ်မှတ်တဲ့အခါကျတော့သူတို့ကသွားပြီးတော့တရားရှုစရာလိုသေးလား။မလိုဘူး။ဘာဖြစ်လို့လဲ။စားရတဲ့ကတဏှာဒိဋ္ဌိနဲ့ဆွဲရမှာမဟုတ်ပဲကို။အခုနောက်တော့ခြင်နာဥပမာကပိုကောင်းတာပေါ့နော်။ချင်ကရင်ချင်တော်ထောင်မယ်ချင်မကရင်ချင်တော်ထောင်ရမလို့ပေါ့ဒါဆိုခန္ဓာတော့ခန္ဓာပဲဒါပေမဲ့အဲ့ဒီခန္ဓာကိုတဏှာဒိဋ္ဌိနဲ့ဆွဲရင်အဲ့ဒီတဏှာဒိဋ္ဌိကိုပယ်သဖို့လိုတယ်ဟုတ်တယ်မလားမိမိတို့ရဲ့တဏှာမှာခန္ဓာရှိတယ်အဲ့ဒီခန္ဓာကိုမိမိတို့ကနေ့စဉ်နေ့စဉ်ဘာနဲ့ဆွဲနေလဲတဏှာနဲ့လည်းဆွဲတယ်ဒိဋ္ဌိနဲ့လည်းဆွဲတယ်နော်အဲ့ဒါကြောင့်မလို့အဲ့ဒီခန္ဓာကိုရှုခြင်းအပြင်ဘာတွေတည်မလဲတဏှာလည်းတည်မယ်ဒိဋ္ဌိလည်းတည်မယ်ဒါကြောင့်မလို့ခန္ဓာခန္ဓာသရကရုံရုံခန္ဓာကိုရှုရမှာမဟုတ်ဘူးဥပါရမေခန္ဓာကိုရှုရမှာဥပါရမေခန္ဓာကိုရှုရမှာဥပါရံပြီးမယ်သမုဒယသစ္စာပြီးမယ်သမုဒယသစ္စာပြီးအောင်ရှုရမှာဖြစ်တဲ့အတွက်ရုံရုံခန္ဓာရှုရမှာလားဥပါရံနဲ့စွဲတဲ့ခန္ဓာရှုရမှာလားဥပါရံနဲ့စွဲတဲ့ခန္ဓာကိုရှုဆရာပါဆိုခေါင်းကြီးတို့မက်ဆေ့ဖို့သိကြတာဥပါရံနဲ့စွဲသေးလားမစွဲဘူးမက်ဆေ့ဖို့သိတဲ့တရားကငါကုတ္တရာစိတ်ကဘဂဝတ္တဆေသရဥပါဒံရဲ့လက်နှံ့မှီတဲ့နေရာဟောရလားမဟုတ်ဘူးဥပါဒံကလည်းမမှီဘူးဥပါဒံနဲ့ဆွလို့မရဘူးမိစ္ဆိတ်ဖို့စိတ်ကငါဆိုတဲ့အစွန်းနဲ့ဆွလို့မရဘူးတဏှာနဲ့လည်းဆွလို့မရဘူးနော်မိစ္ဆိတ်ဖို့စိတ်ဒီလောကုတ္တရာတရားလောကုတ္တရာတရားဖြစ်တဲ့အချိန်မှာတဏှာနဲ့လည်းဆွလို့မရဘူးဥပါဒံနဲ့လည်းဆွလို့မရဘူးတို့တို့ဒီတဏှာဒိဋ္ဌိတို့ရဲ့အာရုံမဟုတ်ဘူးဟုတ်လားဝိပဿနာစိတ်ကြတော့လောကီစိတ်သောကိစေသောတဏှာနဲ့အာယုံပြုလို့ရတယ်။ဒိဋ္ဌိနဲ့အာယုံပြုလို့ရတယ်။ဒါကြောင့်ဝိပဿနာစိတ်ကိုတဏှာနဲ့ဆွဲမိရင်ဝိပဿနာစိတ်ပြီးရှိမတူတော့ဘူး။ဒီလိုမလား။ဝိပဿနာစိတ်ကိုတဏှာနဲ့ဆွဲမိရင်ဝိပဿနာစိတ်ပြီးရှိမတူတော့ဘူး။ဝိပဿနာစိတ်ပြီးတဏှာရဲ့အာယုံအပြုတ်ခံရတဲ့နေပေထဲမှာပါနေတယ်။နော်။အဲဒါကြောင့်မို့လို့တဏှာနဲ့မဆွဲအောင်ဝိပဿနာစိတ်ကိုမလုပ်ပြရလဲ။ဖြစ်ဖြစ်ရှိပြရတယ်။ Pipa cuba lada kahjara. Tenaga tu gu suara dila, masalah tu. Tenaga mesti guna dila lah, dila. Tapi jangan wibad rasa dila. Ubaran tu ya ayam pilu, ubaran ni kahjara. Ada mana? Lagu dalam mesti lagu dalam posisi jara. Ubaran tu ya ayam hoya lah, mau dua bu. Tenaga ini tu, lama mami bu, belum ada mu suara bu. Ayam belum ada mu jual bu. Ada lama jual ada tu. Asal mereka tenaga ini tu ya ayam mau bebe. ตัวตัวชิวนี่เราพาชูมาเลยชูมาไหมมาชูบุญเนาะอะไรจะบอกเราลูกก็จะทำเมสเซจเราก็จะพูดสิ่งที่กูวิปัสสนาชิวเสียรู้ละมาลูกบุญเนาะวิปัสสนาชิวมาก็เป็นสิ่งที่ชิวมาเลยลูกอิสัยเป็นชิวมาแต่พี่เราลูกอิสัยที่อุปาทานรู้ยังอายุเนาะอะไรนี่เนี่ยบอกบอกเลยอะไรจะ ขณะขณะสุเวเมตเกิดอะไรขณะแรงอุชิวามาโมบุเป็นขณะชิวามาเลยอะไรจะดีเนี่ยมาอุบาระเนี่ยขณะดีเดทีเยสวยยาพิเดขณะมุลุอุบาระขณะกันอุบาระเนี่ยขณะกันเด็กกายสวยเด็ดดีกันมาสวยรักกันเด็ดดีแต่กูว่าอะไรดอกเด็กกายเด็ดดีแต่จะเด็กกายเด็ดดีเด็กกายเด็ดดีสวยเนี่ยมา ที่จริงเนี่ยสวยขนาดเด็กกายสุดาปลุกได้ลูกไม่ยิ่งขนาดลูกเบี้ยวมาละอุบารันเนี่ยขนาดลูกเบี้ยวมาละเอออุบารันเนี่ยขนาดอุบารันเนี่ยขนาดดีเด็กกายเนาะอุบารันเนี่ยขนาดดีเด็กกายมาเบ้ที่ลูกเบี้ยวอะไรเด็กแต่บ่าวบินเนาะอุบารันเนี่ยขนาดดีเด็กกายมาเบ้สุดาพี่ตาข้าตาข้าก็เสพดอกไม้เด็กทำอะไรนะ อุบารณ์เนี่ยขณะกันเด็กกายสุดเลยอะไรเด็กกายสุดเลยอุบารณ์เนี่ยขณะป้าจะเอาเพื่ออะไรเลยฮัลโหลป้าจะเอาเพื่ออะไรเลยจะเอาเงินเดียกูมันไม่รู้ละไม่ละไม่ได้เลยอะไรเราไม่ได้เด็กใครเราวิจารณ์จะมาดีนักกับป้าเจ้าเราจะทำการจีเนี่ยอุบารณ์เนี่ยขณะเนี่ยจะเอาดีจะน่าเลยอะไรเนี่ยจะน่ากันต้องมีสิ่งเดียร์แต่มาจะน่าเนี่ยเพราะว่าจะน่าเนี่ยวิบวัฒน์จะน่าเนี่ยจะน่าเป็นมิวเลย จะน่าต้องมีอยู่ที่นั่นมาละจะน่าต้องมีอยู่สิอะไรจะน่าต้องมีอยู่จังแต่กายสุดเลยฮอริขนาดจีพินิดาอะไรอะไรจะน่าต้องมีอยู่จังมันรู้พินิดเลยแต่กายสุดเลยอุปาทานขนาดจีพินิดาที่จะน่าต้องมีอยู่ก็กามาจะน่าบวชจะน่าวิบวชจะน่าปัลโลนี้เนี่ยจะน่าจังขนาดพิเดเลสุยเนี่ยตาลิกาเลติบุตรมาได้ รู้อะไรไม่ได้เนาะปัจจุบันนี้เนี่ยขานาจะนาดีขานาเยจะเอาพิจารณาสวยพอนี่รู้ประเทศธรรมบัติยังกูจีนไม่สวยเลยเชื่อเชื่อไม่ได้จะนาจะเอาพิจารณาอุบาทันพิจารณาอุบาทันเจ้ากรรมบวชพิจารณากรรมบวชแกนี้เจ้าปาริยาเลยสาริยาเลยสารีดีขานาเลยอะไรมาละ อะไรจะน่าจะอุบาทันพิเดอุบาทันจะแก่พิเดแก่จะสารีพิเดสารีดีขนาดยูยูรีเป็นเพื่ออะไรจ้าเนาะอะไรมาจะน่าสุนักจะน่าเป็นมิวเลยเอามิวที่เราจะน่าสวยสีโลขนาดพิเดยูยูรีเราดูได้เนาะน้าเนี่ยนี่จะน่าเป็นจ้าพี่มาเล่นนี่เนี่ยเบี้ยวมาสวยดิเบี้ยวได้ปุ๊บไอ้น้ำเลยไอ้จ้าจะน่าสวยสีโลขนาดพิเดผมมาที่ว่ามาที่ไป ที่เรื่องการจะเราแล้วว่าขนาดกูได้พิบูธุระกันอะไรขนาดได้แต่คู่กูยาวพิโรบีระกันนะขนาดที่กูยาวพิโรบีระกันตัวเราอะไรกันมาเราจ้องกันนี่เนี่ยบริสุทธิ์เลยส่วนนี้จะน่าชีเดอุปาทานสุดาเด็ดดีชีเดจะน่าเนี่ยเด็ดดีชีเดเอาละเด็ดดีสุดากันเลยไหมปุรุเนี่ยบ้านนาเลยจะน่าเนี่ยบ้านนาเราไหมจะน่าเนี่ยน้องเลยที่เราจะน่ากันดีกัน จะน่าเจ้ากันนี่พี่เด็กกันนี่เจ้าขนาดกับว่าอย่างนั้นที่เราบอกว่าเนาะแต่ก็มีจะน่าเจ้ากันนี่พี่เด็กสิโรอะไรกันนี่เจ้าขนาดใหญ่สิโรพอรู้จังยุทธศาสตร์มุสีตะเลนรู้ไม่ยิ่งจะน่าต้องมีอะไรมาหนึ่งบัดดีกะกามาจะน่าเป็นทวารเนาะพอมีกามาจะน่าสระกะกามาจะน่ากับบางกุลูจินะจะน่าเลยไม่ยิ่งกามากุลูจินะกามาสระที่เรามาบอกเลย สิ่งอื่นๆเนี่ยฮัลโหลกรรมกุลเดียร์อายุงาบะกรรมกุลเดียร์ดูเยอะเลยมั้งล่ะรู้ดีเลยสิ่งเนี่ยอันนั้นเนี่ยอันนั้นเนี่ย တွေးရည်စရာရဲ့ကြံရည်စရာရဲ့နော်ကာမဆိုတာကတဏ္ဏအဲ့ဒါကာမတရာကတဏ္ဏအဲ့ဒီတဏ္ဏကဘလို့ကိုလိုချင်တာလဲအာယုံ၅ပါးကိုလိုချင်တာအာယုံ၅ပါးကအသင်းအတန်အနံ့ရတာတွေးရည်စရာအဲ့ဒီ၅ပါးကိုလိုချင်တယ်အဲ့ဒီ၅ပါးကိုလိုချင်တဲ့အတွက်တတ်မဲ့တဲ့အတွက်သူ့ကိုတဏ္ဏလို့ခေါ်တာအသင်းကိုလိုချင်လို့တဏ္ဏလို့ခေါ်တယ်အတန်ကိုလိုချင်လို့တဏ္ဏလို့ခေါ်တယ်အနံ့ကိုလိုချင်လို့ရတာကိုလိုချင်လို့ပြိဋ္ဌိစာကိုလိုချင်လို့တဏ္ဍာလို့ခေါ်တယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်အသင်းအပေါ်မှာစွဲနေတယ်။ဟုတ်လား။အသင်းနဲ့ပတ်သက်လို့စွဲနေတယ်။အတန်နဲ့ပတ်သက်လို့စွဲနေတယ်။အနံ့နဲ့ပတ်သက်လို့စွဲတယ်။အရတာနဲ့ပတ်သက်လို့စွဲတယ်။ပြိဋ္ဌိစာနဲ့ပတ်သက်လို့စွဲတယ်။အဲ့ဒီစွဲတဲ့သူ့မှာရှိနေတယ်။ဘာစွဲလဲမေးရင်တဏ္ဍာစွဲ။ဒါသိရေးကြည့်တယ်နော်။သိသိမွေ့တယ်။သိဖို့ရတယ်အလုံးတရားချက်ခဲ့တယ်။အဲ့တော့အသင်းအတန်အနတ်အရာတာဒုတိယဇာကျန်ရည်ဇာတွေကိုဆွဲနေတယ်ဘလို့လဲဆွဲလဲတဏှာနဲ့ဆွဲတယ်ဒါကြောင့်မလို့အဲ့ဒီဆွဲကိုတဏှာဆွဲလို့ခေါ်တယ်ပုဂ္ဂိုလ်သတ္တဝါတွေဒီလိုဆိုလဲပါသွားတယ်ပေါ့နော်အဲ့ဒီတဏှာဆွဲလေးဖြစ်နေတဲ့အခါကျတော့ဘုန်းကြီးပရိသတ်တွေစဉ်းစားကြည့်ကာယကံဝစီကံမနောကံဆိုတဲ့ဘာကံပဲပြုပြုဘာလုပ်ပဲလုပ်လို့ကိုဆွဲနေတဲ့အရာလေးကိုတောက်တာတဲ့ဆန္ဒလေးကကြပ်ပြီးတော့ပါနေတယ်။ဟုတ်ရဲ့လား။ကာယကံနဲ့လုံးလုံးလည်းပဲအသင်းလေးကိုမြင်ကျင်တဲ့ဆွဲ။အတန်လေးကိုကြားကျင်တဲ့ဆွဲ။အနံလေးကိုရှုကြားကျင်တဲ့ဆွဲ။အရသာလေးကိုခံကျင်တဲ့ဆွဲ။ဒုတိယလေးကိုတွေးကျင်တဲ့ဆွဲ။အဲဒီဆွဲလေးကရှိနေတဲ့အခါကျတော့အလုံးတစ်ခုလုံးတိုင်းလုံးတိုင်းဒီအာယုံကလေးကိုရကျင်တဲ့တောင့်တချက်ကလေးကပါနေတယ်။အဲဒီပါနေတဲ့တောင့်တချက်ဒီတဏှာပဲ။ဒါကြောင့်အဲဒီကံလေးဘယ်လိုချုပ်လဲကံလည်းလုံးမင်းတဏှာအချုပ်တဲ့ကံဘယ်လိုမလားပါဇက်ကပြောတိုင်းပြောတိုင်းကိုစွဲတဲ့အရာကလေးကိုဥတည်ဥတည်ပြီးတော့ရောက်ပါတယ်နော်ဥတည်ဥတည်ပြီးတော့ရောက်ပါတယ်ဥပမာအစားအသောက်ကြတဲ့ပုဂ္ဂိုလ်ဒီသူစကားနားထောင်ကြည့်စကားထဲမှာအစားအသောက်ကြောင့်အများနဲ့ပါတယ်ဘယ်လိုမလားအဲအဝတ်ထည်ကြတဲ့ပုဂ္ဂိုလ်ဒီသူပြောတဲ့စကားနားထောင်ကြည့်အဝတ်ထည်ကြောင့်အများနဲ့ပါတယ်တင်ရဲ့ခန္ဓာမှုကိုကြိုက်တဲ့ပုဂ္ဂိုလ်ဒီသူပြောတဲ့စကားနားထောင်ကြည့်အေးရခန္ဓာမှုကိုအများနဲ့ပါတယ်နော်သူပြောတဲ့စကားနားထောင်ချင်းသူပါကြိုက်နေတဲ့ဆိုတာအကဲခတ်လို့ရတာပဲဒီလိုမဟုတ်လားအကဲခတ်လို့ရတာအဲ့ဒါကြောင့်မလို့ပြောတဲ့စကားထဲမှာလည်းပဲသူစွဲနေတဲ့အာယုံအကြောင်းလို့ရှင်မပါဘူးလားပါလားပါတာပဲပြုလုပ်နေတဲ့အရာထဲမှာလည်းပဲသူစွဲနေတဲ့အရာလေးတွေမပါဘူးလားပါလားအသင်းကိုကြိုက်နေတဲ့ပုဂ္ဂိုလ်ဒီနော်အသင်းကိုကြိုက်နေတဲ့ပုဂ္ဂိုလ်ဒီအရင်ပြမထွက်လိုက်နဲ့ထွက်လိုက်တာနဲ့သူကြည့်ကျင်တဲ့စီကိုဥတည်သွားတာပဲဟုတ်တယ်မလားအတန်ကိုကြိုက်နေတဲ့ပုံကိုဒီလည်းပဲအားရတဲ့ကြိုင်နဲ့သူကြိုက်တဲ့အတန်ကလေးနားထောင်မိမယ်တချင်းကြိုက်ရင်တချင်းနားထောင်မယ်ဟုတ်ရဲ့လားတချင်းကြိုက်ရင်တချင်းနားထောင်မယ်နော်သူကြိုက်တဲ့တချင်းကလေးကောက်ပြီးတော့ဖွင့်မိတာပဲအဲ့တော့အမွေအရာကိုကြည့်လိုက်မယ်ဆိုရင်ဒီနေ့အလုပ်တွေအားလို့အားလိုက်ချင်နေရတဲ့အခွင့်အရေးတာတာနဲ့ကြိုင်နဲ့အဆင်းကြိုက်တဲ့ပုံကိုလည်းအဆင်းကိုကြည့်မိတာပဲအတန်ကြိုက်တဲ့ပုံကလည်းအတန်နားထောင်ဖို့ပဲစိတ်ကူးနေတာပဲနော်အနာကြတဲ့ပုဂ္ဂိုလ်ကလည်းအနာရှိချင်ဖို့အရသာကြတဲ့ပုဂ္ဂိုလ်ကလည်းအရသာစားဖို့အာရဏတဲ့ပြိုင်နဲ့စားမိတာပဲ။ဒီပြိုင်ကြရင်ဒီပြိုင်တော့မယ်အရေးကြရင်ရက်တော့မယ်။အစားတော့ကြရင်အစားတော့စားမယ်။အာရဏတဲ့ပြိုင်နဲ့စားမိတာပဲ။ခាយကံနော်။အဲဒါဝစီကံကလည်းပဲအာမိမိကပြောလိုက်ပြီဆိုတာနဲ့ကိုယ်စွဲနေတဲ့အရာကလေးပါလာတာပဲ။ပါလာတာပဲ။စိတ်ကလည်းပဲစိတ်ကတော့ပူဆိုးတာပေါ့လေနော်။ကိုယ်စွဲနေတဲ့အရာကလေးကိုစိတ်ကတွေးမိတာပဲ။တွေးမိတာပဲမတွေးပါနဲ့ပြောလို့မရဘူးစိတ်ကတွေးကိုတွေးမိတယ်ဘာဖြစ်လို့တွေးလဲဆွဲလို့တွေးတာဘာကိုဆွဲတယ်လဲပုဂ္ဂိုလ်ကိုဆွဲတယ်လို့ပြောခြင်းပြောမယ်အရာဝတ္ထုတစ်ခုကိုဆွဲတယ်လို့ပြောခြင်းပြောမယ်ဒါပေမဲ့တကယ်ဆွဲတာကအသင်းရဲ့အတန်ရဲ့အနတ်ရဲ့အရသာရဲ့တွေးရည်စရာဒါပဲနော်အဲ့ဒီ၅မျိုးတည်းပဲဟာဘုလူကိုဆွဲလို့ဘွားကိုဆွဲလို့ဆိုတာကဒါကပညာနေနဲ့ပြောတာတကယ်တမ်းကျတော့ဒီ၅မျိုးပဲဘာပဲပစ္စည်းကလေးကိုကြိုက်လို့ဘယ်ငလေးကိုကြိုက်လို့ဘယ်အဝတ်ထည်လေးကိုကြိုက်လို့ဒါလေးကိုစွဲတယ်ဆိုပေမဲ့လေတကယ်တမ်းကျတော့ဒီ၅မျိုးပဲဟုတ်တယ်မို့လားအဲ့ဒီ၅မျိုးပေါ်မှာစွဲနေတာအဲ့ဒီတဏှာဒီဘာတဏှာလဲကာမတဏှာအဲ့ဒီကာမတဏှာလေးရှိနေတဲ့အတွက်အဲ့ဒီစွဲလေးရှိတယ်အဲ့ဒီစွဲလေးရှိတော့ကာယကဝစီကမနောကပြုလို့တိုင်းပြုလို့တိုင်းဒီစွဲလေးတွေမပါဘူးလားပါလားအဲ့ဒီဆွဲလေးတွေပါလာတော့အဲ့ဒီကံကနေပြီးတော့နောက်ဘဝအကျိုးပေးတဲ့အခါကျတော့အဆွဲရှိတယ်လို့အကျိုးပေးသွားတာပဲဟုတ်လားအဆင်းကြိုက်တဲ့ပုဂ္ဂိုလ်ကလည်းအဆင်းရှိတဲ့ဒီအကျိုးပေးသွားတာပဲ Atan jadah bhagwa le atan shi le di jo bhe dara me. Tira din soe shi yin nabwa ma bhava dhegu khana dhegu yam shi yom ma me. Dabhira no. Aswe me shi yin nabwa khana phi yom na me phi bu. Bhabhilo khana phi dhe aswe shi lu phi ta. Achai soe sore soe le shi le dwe ali aswe le dhai alo di lo de abyori vyo de. Hari lo lo de ka abyo vyo de ka tui de ka jane ka. Hari gani gani vyo. Nauta. To swear a young lava pian chipo dre, pian yavo dre, canary pian vidam with people of chela. Very mean and not one kujamara. Hala, Haraja, a swear she lo tandra ledabo. Hala. Rido, Navuama pian yada di, bari yada de miro, kanangaba. You get an avid of your market and bami dubio, take a bit of gavale, kanangaba. Very kanangaba, the desire of it on a kamata nari of jetala. กามตนาเนี่ยจุเสร็จไปเนาะกามตนาตะคูเร่เนี่ยแหละตะคูเร่ก็ปิลุโลไอ้ขณะ5บาสระตักกายะนี่ยะตะลาสระดิโลหมดได้ปูเนี่ยบวชตนาจองเลยยะเลยกามตนาเนี่ยบวชตนาป้องน่ะล่ะปอเนาะบวชตนาตะบาเกิดน่ะเนาะผิดตากูตายะล่ะฮล่ะเป็ดตัวได้เป็ดตัวได้มานอกก็เป็ดไม่ผิดฉิงกูน่ะผิดฉิงน่ะไอ้ผิดฉิงผิดตากูตายะล่ะผิดตากูตายะเนี่ยตนาดิบาตนาเนี่ยบวชตนา ทีละหอริบัวก็นี่พี่รอหอริบัวมากูเว้ยฮล่ะขึ้นละได้ขึ้นละได้ตายอ่ะเลยตะคู่กูเป็ดตัวไปสวยแล้วตะคู่ผิดขึ้นเลยเนาะตะคู่กูเป็ดตัวเองแล้วตะคู่ผิดขึ้นเลยกูมาอสาตอกนี่คอมเมนต์ปกติทีนี้ซาไปเนาะตะเป็ดซาขึ้นเลยอวุธะนี่คอมเมนต์ปกติทีอวุธะวิปิยแล้วถ้าอวุธะเนี่ยเปลี่ยนไว้ขึ้นเลยถ้าผิดตาเลยกูตายอ่ะนี่ล่ะเว้ยบ่ล่ะผิดตาเลยกูตายอ่ะนี่ล่ะบ่เว้ยอสิ้นนี้ฉับผิดตาตายอ่ะ อันนั้นนี่ทับผิดอ่ะอย่าอันนั้นนี่ทับผิดอ่ะอย่าอันนั้นนี่ทับผิดอ่ะอย่าตานี่ทับผิดอ่ะเวทีญาณนี่ทับผิดอ่ะฐานนี่ก็ถูกใจนี่แหละใจนี่แล้วซวยนี่แหละไอ้นี่ซวยดิบวชตนาอันนี้บวชตนานี่ก็ฉีกขันนี่ได้อาการแล้วนอกซ้อกงงเปล่าจักบาสุพอดิบวชนี่ซ้อมละยะมั้ยส่วนเลยเว้ยดีได้แก่ตัวละแจ่จักละนอกถ้าเปลี่ยนผิดน่ะแจ่จักละนอกถ้าเปลี่ยนผิดน่ะแจ่จักละไอ้นี่ซวยนี่สิบวชตนาเปลี่ยนผิดนี่ล่ะรู้มั้ မဖြစ်တာနော်ဘုရင့်စင်သရဝနာကရကအနာဂံအတိဘဝတဏှာလေးရှိနေသေးတယ်နောက်ထပ်ပြန်ဖြစ်တာလေးကြိုက်နေသေးတယ်အဲဒီလိုနောက်ထပ်ပြန်ဖြစ်တာလေးကိုကြိုက်နေတဲ့အတွက်အဲဒီအစွဲလေးကြောင့်ဘဝတဏှာလေးကြောင့်နောက်ထပ်ခန္ဓာပြန်ရပြန်ရတဲ့ခန္ဓာဒီတက္ကာယနော်ဒီတော့တက္ကာယဖြစ်ခြင်းရဲ့အကြောင်းနဲ့မှဘဝတဏှာကမပါဘူးလားပါလားပါတာပဲဝိဘဝတဏှာကောပါတာပဲနော်သူလည်းပါတာပဲဒီဝိဘဝတဏှာသရကဘာလဲပြက်တာကိုသာရတာနော်မိမိမကြိုက်တဲ့အခြေအနေလေးကိုမြင်ရပြီဆိုရင်ဆက်ကြည့်နေကြတာလားရပ်သွားကြတာလားရပ်သွားကြတာဘာမှဆက်မကြည့်ကြဘူးသူကမလားမိမိမရှိရှိမှမကြိုက်တာလေးမြင်နေရရင်သွားသမားရှင်းမှာကမထားသမားနဲ့ဒီလိုမလားရှင်းမှာဆက်လက်တည်တန်းနေတာကြိုက်ကြလားရှင်းကနေပြီးတော့ဖယ်ရှားပြစ်တာကြိုက်ကြလားအဲ့ဒါဝိဘဝတဏှာရဲ့သဘောပဲနော်အဲ့ဒါအတန်နဲ့ပတ်သက်လို့လည်းဒီတိုင်းပဲအနံ့ရတာဒုတိယအာလုံးဒီတိုင်းပဲအဲ့ဒါလို့ဆိုတော့အဲ့ဒီတဏှာရဲ့အခြေခံလေးကဘလောက်အထိကျိုးသက်ရောက်မှုရှိသွားသလဲဆိုရင်ဟောဒီဘဝကြီးကိုဆွံ့ရတော့မယ်ဆွံ့ရတော့မယ်ဆိုတော့မဆွံ့ခင်မှာဒီတိုင်းလွယ်လွယ်ဆွံ့ရတာလားပြင်းပြင်းထန်ထန်ယောဂဝိဒနာတွေခံစားပြီးမှဆွံ့ရတာလားယောဂဝိဒနာတွေခံစားပြီးမှဆွံ့ရတာမဟုတ်လားအဲ့ဒါမဆုံးငယ်ကလေးကလည်းဒီဘဝကြီးကိုမကျင့်တတ်တာရှိတာလေနော်ဟိုဒုက္ခပဲဟိုဆင်းရဲတွေ့လာရင်မကျင့်တတ်ဘူးနောက်တော့နာဆင်းရဲတွေ့လာတာမကျင့်တတ်ဘူးနော်တေလောကဖြစ်လာတယ်မကျင့်တတ်ဘူးမကျင့်တတ်မှုတွေကများလာတဲ့အခါကျတော့ဟောဒီဘဝကြီးကိုဘလောက်ပဲခင်ခင်ဟောဒီဘဝကြီးကိုဆုံးမရတော့မယ်ဆိုတော့သူ့ရဲ့တာရာကိုမမှန်မလားမှန်လားမှန်တယ်နော်ตัวเนี่ยตาราหมายင်းดีบะเลยวิบวะตะนาเนี่ยตะโบเว้ยคิดออกมั้ยล่ะปัดตาก็ตายาได้ตะอะปัดก็ปัดได้ตายาได้หมดปุ๊ดิตัวเนี่ยก้าวหน้านี่ก็โลจินลุฮอริอะฮาวก็ปัดสิจินน่ะบ่เข้าใจมั้ยล่ะอะเก็กก็โลจินลุอะฮาวก็ปัดสิจินอะระปัดตาก็ตายาบาได้สระดิลนๆပြောไว้ဆိုရင်อะเก็กก็ตายาได้โลจินในตะโบเว้ยเนาะแล้วนี่ลุอะฮาว6ลุอะเก็กโลจินในตะโบดิဝိဘဝတဏှာလေးပဲအဲဒီတော့ကာမတဏှာရဲ့ဝိဘဝဘဝတဏှာရဲ့ ဝိဘဝတဏ္ဍာရေအဲ့ဒီတော့ကိုယ့်ရဲ့တဏ္ဍာမှာရှိထားတဲ့အခါကျတော့ဒီဘဝကပြီးပြီဆိုရင်ဒီဘဝကိုနောက်ဘဝပဲပြတ်တော့မလဲဘဝတွေထပ်ကြကဖြစ်နေနေတာပဲထပ်ကြကဖြစ်တယ်ဆိုရင်ဘဝဆိုပေမဲ့တကယ်ရတာကဘာလဲခန္ဓာ၅ပါးခန္ဓာ၅ပါးသည်တက္ကရာဒါကြောင့်တက္ကရာဆိုတာခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဆိုတဲ့တက္ကရာဘာကြောင့်ဖြစ်တယ်လဲဆိုရင်တဏ္ဍာ၃မျိုးကြောင့်ဖြစ်တာပါတဲ့မဖြစ်ဘူးလားဖြစ်လားဘာဒနာတွေလဲကမ္မဒနာရဲ့ဘဝဒနာရဲ့ဝိဘဝဒနာရဲ့တထအသုံးမျိုးကြောင့်ဖြစ်တာဟုတ်ရလားဒီတော့ဝိတာခကဆက်ပြီးတယ်ဓမ္မရိနာတက္ကရာကိုနော်တက္ကရာဆိုတာခန္ဓာ၅ပါးဆိုတာလည်းသိပြီပြီတက္ကရာဘာကြောင့်ဖြစ်တယ်လဲတဏ္ဍာသုံးမျိုးကြောင့်ဖြစ်တယ်ဆိုတာလည်းသိပြီပြီဒီလိုမလားဒီလိုဆိုရင်တက္ကရာချုပ်တာဟာဘာတော့တက္ကရာချုပ်တာဘာတော့နော်တက္ကရာချုပ်တာဘာလို့ဆိုတော့ဘုန်းကြီးတို့ပြိဿတွေတက္ကရာချုပ်တာနိဗ္ဗာန်ပဲပေါ့ဟုတ်လားတက္ကရာချုပ်တာဘာလဲတက္ကရာချုပ်တာနိဗ္ဗာန်ရတော့နိဗ္ဗာန်ဆိုတာဘာလဲဆိုတော့အငြိမ့်တတ်ပေါ့ဟုတ်လားနိဗ္ဗာန်ဆိုတာအငြိမ့်တတ်တက္ကရာချုပ်ရင်ငြိမ့်တာပဲနော်တက္ကရာချုပ်ရင်ငြိမ့်တာပဲတက္ကရာရှိလို့ခန္ဓာချင်းရှိလို့ဒုက္ခတွေများနေတာခန္ဓာချုပ်သွားတော့ဒုက္ခတွေမချုပ်ဘူးလားချုပ်လားအဲ့ဒီဒုက္ခချုပ်သွားတာနိဗ္ဗာန်အငြိမ့်တရားသာလားနိဗ္ဗာန်။ဒါကြောင့်တက္ကရာချုပ်တာဒီဘာလဲလို့မေးတော့ဒုက္ခတွေချုပ်သွားတာပဲတဲ့။နော်။တက္ကရာရှိရင်ဒုက္ခတွေရှိတယ်။တက္ကရာချုပ်သွားတော့ဘာတွေချုပ်သွားတော့ဒုက္ခတွေချုပ်သွားတာပါပဲတဲ့ဒီလိုဖြစ်လိုက်တယ်။အဲဒီတော့ဝိတာခကဆက်ပြီးတော့မေးတယ်အရှင်မတဲ့။တက္ကရာချုပ်တာဒီဒုက္ခချုပ်တာပါပဲလို့ဆိုရင်အဲဒီတက္ကရာချုပ်တာသူ့လိုလိုချုပ်တာလား။ဟာဒီလိုတော့ပဲချုပ်မလဲတဲ့။ဘယ်လိုမှချုပ်မလဲချုပ်ချောင်းအကျင့်ကြောင့်ချုပ်တာတယ်ဟုတ်လားဘာကြောင့်ချုပ်တော့ချုပ်ချောင်းအကျင့်ကြောင့်ချုပ်တာချုပ်ချောင်းအကျင့်ကဘယ်လိုလဲဆိုရင်တော့မဲ့ခင်တရားပါပဲချုပ်ချောင်းအကျင့်ကဘယ်လိုလဲဒီတော့တက္ကရာချုပ်ချင်ပါတယ်ဆိုရင်ဘာချင်းချင်းရမှာလဲမဲ့ခင်ချင်းချင်းချုပ်ချောင်းချင်းချင်းချုပ်ချောင်းချင်းချင်းတော့ချုပ်ချောင်းအကျင့်နဲ့တက္ကရာကြီးတန်းပြီးတော့ချုပ်သွားတာလားဒီလိုတော့မဟုတ်ဘူးဘာဖြစ်လို့လဲလို့မေးတော့ဘုန်းကြီးပရိသတ်တွေနော်ဆရာပါဆိုမဂ္ဂင်ကျင့်မဂ္ဂင်ကျင့်တာကမဂ္ဂင်၈ပါးအရိကကတော့မဂ္ဂင်၅ပါးအဲဒီမဂ္ဂင်၅ပါးမိမိတို့ရဲ့တဏ္ဍာမှာပေါ်လာပြီဆိုတော့မဂ္ဂင်ဆိုတာကအဓိကတရားကသမာဓိဋ္ဌိနော်အဓိကတရားကဘာလဲသမာဓိဋ္ဌိဆိုတာကဘာလဲအမှန်မြင်အမှန်မြင်မှုလေးပေါ်လာပြီဆိုတာကဘုသူကြည့်မှအမှန်မြင်ပေါ်လာရမှာလဲခန္ဓာကြီးဘာလို့မလားဘုသူကြည့်ရမှာလဲခန္ဓာကြီးဒီတက္ကရာကိုပဲပြန်ကြည့်ရမှာပဲဟုတ်လားတက္ကရာချုပ်စိတ်ခြင်းရင်ဘယ်လိုကြည့်မလဲတက္ကရာကိုပြန်ကြည့်နော်တက္ကရာကိုမလို့ခြင်းဘူးတက္ကရာကြီးချုပ်စိတ်ခြင်းပါလေမင်းတက္ကရာကြီးသွားတော့ဆိုပြီးတော့ဒီလိုဆုံးပြလို့ရရလားမရဘူးဘယ်လိုကြည့်ရမှာလဲတက္ကရာပဲပြန်ကြည့်ဘယ်လိုကြည့်ရမှာလဲတက္ကရာရဲ့အကြောင်းကိုသိအောင်ကြည့်တက္ကရာရဲ့အကြောင်းဆိုတာကတက္ကရာဘယ်လိုဖြစ်တယ်ဘယ်လိုပြတ်တယ်သူ့ရဲ့သဘာဝကဘယ်လိုရှိတယ်ဆိုတဲ့သူရဲ့အခြေအနေလေးကိုသိအောင်ကြည့်ဒါပြောတာနော်ဟာတက္ကရာဆိုတာဘယ်လိုတော့ခန္ဓာ၅ပါးခန္ဓာ၅ပါးလို့သိအောင်ကြည့်တက္ကရာရဲ့အခြေအနေလေးကဘယ်လိုရှိတော့ဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်အဲ့ဒီဖြစ်တဲ့သဘောကိုမြင်အောင်ကြည့်ပြတ်တဲ့သဘောကိုမြင်အောင်ကြည့်အဲ့ဒါသူ့အခြေအနေလေးကိုမြင်အောင်ကြည့်တဲ့အဲ့ဒီတော့တက္ကရာရဲ့အခြေအနေလေးကိုမြင်အောင်ကြည့်တဲ့အခါကျတော့ယုံနာခန္ဓာကိုလည်းခန္ဓာမှသိပြီဖြစ်တာကိုလည်းသိပြီပြတ်တာကိုလည်းသိပြီအဲ့ဒီတော့သိတဲ့အခါကျတော့တက္ကရာကြီးချုပ်သွားပြီလားချုပ်သေးဘူးဟုတ်တယ်မလားအဲ့လိုမြင်ရတဲ့တက္ကရာကြီးချုပ်သွားပြီလားမချုပ်သေးဘူးအဲ့လိုမြင်တဲ့အခါကျတော့တက္ကရာကိုဘယ်လိုအမြင်နဲ့မြင်နေမှလဲမေးရင်ခန္ဓာ၅ပါးဖြစ်တယ်ပြည့်တယ်ဖြစ်ပြည့်ဘာသစ္စာလဲဒုက္ခသစ္စာအာဒုက္ခသစ္စာလို့မြင်တာနော်တက္ကရာလို့မြင်တာလားဒုက္ခသစ္စာလို့မြင်တာလားဒုက္ခသစ္စာလို့မြင်လိုက်ပြီအဲ့လိုဒုက္ခသစ္စာလို့မြင်လိုက်တဲ့အခါကျတော့မြင်တဲ့ဉာဏ်ကဘာသစ္စာလဲမဂ္ဂတိစ္စာဖြစ်သွားပြီတက္ကရာကဒုက္ခတိစ္စာမြင်တဲ့ဉာဏ်ကမဂ္ဂတိစ္စာအဲဒီတော့မဂ္ဂတိစ္စာလေးပေါ်တဲ့အခါကျတော့သောသောတော့ကတက္ကရာခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့စွဲတတ်တဲ့တရားတွေဘယ်လိုတွေလဲဘယ်လိုတွေလဲအေးစွဲတတ်တဲ့တရားတွေကဘယ်လိုတွေလဲတဏှာရဲ့ဒိဋ္ဌိရဲ့ဘယ်လိုတွေပါလဲဘယ်လိုတွေကစွဲတတ်တာလဲတဏှာနဲ့လည်းစွဲတတ်တယ်ဒိဋ္ဌိနဲ့လည်းစွဲတတ်တယ်ဒီလိုမလားအဲ့ဒီစွဲတဲ့တွေမချုပ်ဘူးလားချုပ်သွားလားချုပ်သွားတယ်ဒီတော့ တကယ်တတ်ရမှာကတက္ကရာတတ်ရမှာလားသူရဲ့အကြောင်းဖြစ်တယ်စွဲတတ်တဲ့တရားတတ်ရမှာလားသူရဲ့အကြောင်းဖြစ်တဲ့စွဲတတ်တဲ့တဏှာကိုတတ်တဏှာတတ်ရင်ဒိဋ္ဌိလည်းသိတာပေါ့နော်အဲဒီတော့ဒီနေရာမှာမလို့ကျင်တာကပါလေတက္ကရာနော်မလို့ကျင်တာကရှုရမှာကတက္ကရာမလို့ကျင်တာကတက္ကရာရှုရမှာကတက္ကရာပဲလေတက္ကရာဆိုတာခန္ဓာပဲမလို့ကျင်တာလဲတက္ကရာရှုရမှာလဲတက္ကရာနော်သိတော့ဘယ်လိုသိမှာလဲတဏှာနဲ့ဒိဋ္ဌိဟုတ်လားတဏှာနဲ့ဒိဋ္ဌိမလို့ကျင်တာကတက္ကရာရှုရမှာကတက္ကရာသိတော့တဏှာနဲ့ဒိဋ္ဌိဒီလိုနည်းနဲ့ပြန်ပြီးတော့တားရတာနော်တဏှာဒိဋ္ဌိနေသွားတဲ့အခါတဏှာဒိဋ္ဌိဆိုတာကအကြောင်းလားအကျိုးလားအကြောင်းဘယ်လိုရဲ့အကြောင်းလဲတက္ကရာရဲ့အကြောင်းဘယ်လိုရဲ့အကြောင်းပါလဲတက္ကရာရဲ့အကြောင်းဒီတဏှာလေးဘုရားပြောခဲ့ပြီးပြီလေပြန်ပြောတက္ကရာဆိုတာဘယ်လိုပါလဲခန္ဓာ၅ပါးတက္ကရာဆိုတာတက္ကရာရဲ့အကြောင်းဒီတဏှာ၃ပါးတက္ကရာရဲ့အကြောင်းဒီတဏ္ဍာပဲထားပါတော့တက္ကရာရဲ့အကြောင်းသည်တဏ္ဍာဟုတ်တယ်မဟုတ်လားတက္ကရာတွေဘယ်လိုတော့ခန္ဓာ၅ပါးတက္ကရာရဲ့အကြောင်းသည်တဏ္ဍာတက္ကရာချုပ်တာသည်ဒုက္ခချုပ်တာတက္ကရာချုပ်တာဒီပါတယ်လေတက္ကရာကဒုက္ခသစ္စာကိုပြောတက္ကရာချုပ်တာဘာချုပ်တာလဲဒုက္ခချုပ်တာနော်ဒုက္ခချုပ်ကြောင်းအကျင့်ကဘယ်လိုလဲလဲမဂ်ကင်ဘယ်လိုပါလဲအဲ့ဒီမဲခင်ဖြစ်ဖို့ရန်အတွက်ကမဲခင်ဆိုတာဒီတိုင်းနေလို့ဖြစ်ရလားဘယ်လိုလုံးမှဖြစ်မှာလဲရှုမှဖြစ်မှာဒုက္ခကိုမြင်မှမေကတိစ္ဆာဖြစ်တယ်ကျင့်တယ်ကျင့်တယ်ဆိုတာကဒါကလောကဝါဒပြောတာတကယ်တကယ်ကျတော့ဒုက္ခတိစ္ဆာမမြင်ရင်မေကတိစ္ဆာဖြစ်ပါမလားခန္ဓာ၅ပါးကဗာတိစ္ဆာလဲရှုတဲ့ညာကခန္ဓာငါးပါးကြည့်ပြီးတော့ဒုက္ခသစ္စာလို့မမြင်ဘူးဆိုရင်မေကသစ္စာဖြစ်ပြီလားဒါတိချမှတ်နော်ခန္ဓာငါးပါးကဗာတိစ္စာလေရှုတဲ့ဉာဏ်ကမေကသစ္စာခန္ဓာငါးပါးကိုခန္ဓာငါးပါးပါပဲလို့မှသဘောမပေါက်ဘူးဆိုရင်သူ့ရဲ့စိတ်ထဲမှာမေကသစ္စာဖြစ်ပြီလားမဖြစ်သေးဘူးမေကသစ္စာဖြစ်ပြီလားဒီလိုမေကသစ္စာဖြစ်ဖို့ဆိုတာကဘာလို့ရမှာလဲခန္ဓာငါးပါးကိုမြင်အောင်ကြည့်ဘာလို့မှမလဲခန္ဓာငါးပါးမြင်အောင်ကြည့်ကျင့်တယ်ကျင့်တယ်ဆိုတာစကားဖြစ်ပြောတာကျင့်တိုင်းကျင့်တိုင်းခန္ဓာငါးပါးပြည့်တယ်အမြင်လာမဟုတ်ဘူးဟုတ်တယ်မလားခန္ဓာငါးပါးမမြင်ရင်မကတိစ္ဆာဖြစ်ပါမလားခန္ဓာငါးပါးတော့ရိုးရိုးမြင်လို့မရသေးဘူးနော်ဖြစ်တယ်ဖြစ်ပြီးတော့ပြည့်တယ်ဖြစ်ပြီးဒုက္ခတိစ္ဆာပဲအဲဒီလိုမြင်မှဘာဖြစ်ပါလဲမကတိစ္ဆာဖြစ်မယ်ဟုတ်ရဲ့လားအဲ့တော့ခန္ဓာငါးပါးမြင်မှဘာတိစ္ဆာဖြစ်မှာလဲမေကတိစ္ဆာဖြစ်ခြင်းရင်ဘာမြင်အောင်လုပ်ရမလဲအေးအဲ့ဒီလိုပဲဒါကြောင့်မလို့မေကတိစ္ဆာဖြစ်ခြင်းရင်ခန္ဓာငါးပါးမြင်အောင်လို့ခန္ဓာငါးပါးမြင်တဲ့အခါကျတော့ခန္ဓာငါးပါးကြောင့်သိသွားပြီဆိုရင်ဘယ်လိုသိမလဲတဏှာသိမယ်ဘယ်လိုသိမှာလဲတဏှာသိမယ်ဒိဋ္ဌိလည်းသိမယ်ဒါမှမဟုတ်တဏှာပဲသာဟုတ်လားတဏှာသိပြီတဏှာသိတာဒီနော်ဘယ်လိုရဲ့အကြောင်းသိတာလဲသက္ကာယရဲ့အကြောင်းဘယ်လိုရဲ့အကြောင်းတော့သက္ကာယရဲ့အကြောင်းတွေဘယ်လိုတော့တဏ္ဍာတဏ္ဍာသေးတော့ဘယ်လိုရဲ့အကြောင်းသိတာလဲသက္ကာယရဲ့အကြောင်းသိတာပေါ့သိချာမှတ်လေသိချာအယုံသတ်ပြီးတော့နာမပေါ့တရားနာတာနော်သက္ကာယသည်ခန္ဓာငါးပါးခန္ဓာငါးပါးဆိုတဲ့သက္ကာယရဲ့အကြောင်းသည်တဏ္ဍာအကြောင်းသည်တဏ္ဍာသဘောပေါက်ပြီနော်သက္ကာယကအကျိုးဟုတ်လားတဏ္ဍာကအကြောင်းတက္ကရာကအကျိုးတဏှာကအကြောင်းနော်အဲ့တော့တဏှာသိခြင်းသည်ဘယ်လိုရဲ့အကြောင်းသိတာလဲတက္ကရာရဲ့အကြောင်းသိတာအဲ့တော့တက္ကရာကိုမလိုခြင်းတဲ့ပုဂ္ဂိုလ်သည်တက္ကရာကိုတတ်တာလားအကြောင်းကိုတတ်တာလားအကြောင်းကိုတတ်တာတက္ကရာဆိုတဲ့အကျိုးကိုတတ်တာလားအကြောင်းကိုတတ်တာလားအကြောင်းတတ်မှအကျိုးသိမယ်ဟုတ်လားအကြောင်းတတ်တဲ့အခါကျတော့လည်းဘာရှုတတ်ရမှာလဲခန္ဓာရှုဆိုတာခန္ဓာ၄အကြောင်းလားအကျိုးလားအကျိုးရှုရမှာကအကျိုးသိတာကအကျောင်းနော်ရှုရမှာကအကျိုးသိတာကအကျောင်းအကျောင်းသိတဲ့အခါကျတော့နောက်ထပ်အကျိုးတစ်ခုလာသေးလားမလာတော့ဘူးနောက်ထပ်မလာတဲ့အကျိုးနဲ့အရှုခံအကျိုးနဲ့တူလား จูนะแล้วถ้ามลาราภูสเลยจูกะมลาราภูดิมลาราภูสมาราปรมาชิเลยจูเนี่ยดูได้มั้ยล่ะဟုတ်မှာပရမရှိရာကတိတ်ဆိုလို့ရှိရင်တိတ်ကိုရှုတိတ်ကိုရှုရင်တဏှာသေးတယ်တဏှာသေးတော့တော့နှစ်လာသေးလားမလာတော့ဘူးเนาะနှစ်မလာတော့ဘူးအဲ့တော့တိတ်ကတော့ရှုရုံပဲရှုလို့ရမယ်သိအောင်တတ်လို့မရဘူးရှိပြီးသားအကျိုးကတော့ရှုရုံပဲရှုလို့ရမယ်သိအောင်တတ်လို့ရရလားမရဘူးသိအောင်တတ်ရမှာကရှိပြီးသားအကျိုးလားနောက်ပေါ်မဲ့အကျိုးလားနောက်ပေါ်မဲ့အကျိုးဘာနဲ့နောက်ပေါ်မယ်ကျွတ်တော့အဲ့ဒီအကျိုးကိုမလားပေါ်ပြီးမှသွားတတ်လို့ရပါမလားမရဘူးဒီတော့အဲ့ဒီအကျိုးမပေါ်ခင်အဲ့ဒီအကျိုးကိုပေါ်အောင်လုပ်ပေးတတ်တဲ့ဘလို့ကိုတတ်ရမှာလဲတဏကိုတတ်တဏတတ်တော့ဘလို့ရှုတတ်ရမှာလဲအေးဘလို့ရှုတတ်ရမှာလဲခန္ဓာအဲ့ဒီခန္ဓာဒီအကြောင်းလားအကျိုးလားနောက်ပေါ်မယ်ကျွလားအခုပေါ်ပြီးသားအကျိုးလားပေါ်ပြီးသားကျွသူကအရင်အကြောင်းကြောင့်ပေါ်လာတဲ့အကျိုးအဲ့ဒီပေါ်ပြီးသားအကျိုးကိုရှုဒီတော့မလားအဲ့လိုရှိတော့တဏှာဆိုတဲ့အကြောင်းတွေမသိဘူးလားသိလားအဲ့လိုနေသွားတော့နောက်ထပ်အကျိုးတစ်စုံတည်းကပေါ်အောင်မလားမပေါ်တော့ဘူးဟုတ်လားအဲ့ဒီအကျိုးတစ်စုံတည်းကမပေါ်တော့ဘူးဆိုရင်အကျိုးဆိုတာကတခြားလားတက္ကရာရလားတက္ကရာဆိုတာတခြားလားခန္ဓာလားခန္ဓာဒီပါသိစာလဲနောက်ထပ်အကျိုးမပေါ်တော့ဘူးဆိုရင်ဘာသိစာငြိမ်းသွားတာလဲဒုက္ခသစ္စာငြိမ်းသွားတာနော်ရှိပြီးသားဒုက္ခကြီးငြိမ်းတာလားနောက်ဒုက္ခငြိမ်းတာလားဘာဒုက္ခငြိမ်းတာလဲနောက်ဒုက္ခငြိမ်းတာရှိပြီးသားဒုက္ခကတော့ဒီတိုင်းပေါ့ဘုရားရဟန္တာတွေဒီခန္ဓာကြီးကဒီတိုင်းရှိနေတာပဲဟုတ်တယ်မဟုတ်လားဒီခန္ဓာကြီးဒီတိုင်းရှိနေတာလေနောက်ဒခန္ဓာပေါ်မလားမပေါ်တော့ဘူးဒီတော့ရှုရမှာကလက်ရှိခန္ဓာနော်မပေါ်တော့ဘူးချုပ်သွားပြီဆိုတာကနောက်ခန္ဓာအဲ့ဒီနောက်ခန္ဓာချုပ်သွားခြင်းဒီတခြားလားနေတော့တာလားအဲ့ဒါကဒုက္ခနေတော့တော့တဲ့ဟုတ်လားအဲ့ဒါလုံရင်းချုပ်လိုက်တဲ့အခါကျတော့ပြန်ပြန်ပြောသက္ကာယဆိုတာဘယ်လိုပြောတာလဲခန္ဓာငါးပါးဘယ်လိုကြောင့်ဖြစ်တဏှာကြောင့်ဖြစ်သက္ကာယဆိုတာဘယ်လိုပါလဲခန္ဓာငါးပါးဘယ်လိုကြောင့်ဖြစ်အဲ့ဒီခန္ဓာငါးပါးချုပ်ရင်ခန္ဓာငါးပါးချုပ်တာဒီဘယ်လိုလဲတော့ခန္ဓာငါးပါးချုပ်တာនិရောဓပေါ့ခန္ဓာငါးပါးချုပ်တာဗာလဲនិရောဓခန္ဓာငါးပါးချုပ်တာនិရောဓနော်និရောဓအဲ့ဒီခန္ဓာငါးပါးချုပ်တာဒီတိုးလိုလိုချုပ်တာလား6ချောင်းအချင်းချင်းမှချုပ်မှလား6ချောင်းအချင်း6ချောင်းအချင်းကဗာလဲမဲ့ကင်တရား6ချောင်းအချင်းကပြန်ပြောခန္ဓာငါးပါးဒီသက္ကာယခန္ဓာငါးပါးရဲ့အကြောင်းကတဏ္ဏနော်ခန္ဓာငါးပါးချုပ်တာသည်និရောဓ6ချောင်းအကျင့်သည်မက်ကမက်ကအဲ့ဒီမက်ကပေါ်အောင်ဘယ်လိုလုပ်ရမှာလဲအကျင့်ကိုထည့်မပြောနဲ့ဘာကိုရှုရမှာလဲခန္ဓာငါးပါးဘယ်ခန္ဓာလဲနောက်ပေါ်မဲ့ခန္ဓာလားအခုပေါ်သေးခန္ဓာလားအခုပေါ်သေးခန္ဓာကိုရှုအခုပေါ်သေးခန္ဓာကိုရှုတော့အခုပေါ်သေးခန္ဓာကဖြစ်ဖြစ်ပါသစ္စာလဲရှုတဲ့ဉာဏ်ကမက်ကသစ္စာမေဃသစ္စာပေါ်တဲ့အခါကျတော့ဒီနေရာမှာတဏ္ဏလာသေးလားဗာသစ္စာသေးလဲသမုဒိယသစ္စာသေးတယ်ဗာသစ္စာသေးလဲသမုဒိယသစ္စာသေးတယ်သမုဒိယသစ္စာသေးတာအကြောင်းသေးတာလားအကျိုးသေးတာလားသမုဒိယကအကြောင်းလေသမုဒိယသစ္စာသေးတာဗာသေးတာလဲအကြောင်းသေးတာအကြောင်းသေးတော့အကျိုးကောဆက်ပြီးတော့မသေးဘူးလားသေးလားသေးသွားတယ်အကြောင်းလည်းသေးအကျိုးလည်းသေးနော်အကြောင်းသိရုံနဲ့និရောဓမဖြစ်သေးဘူးအကျိုးသိတော့မှនិရောဓဒီလိုမဟုတ်လားဒါပေမဲ့အကြောင်းကအကျိုးကနှစ်မျိုးလုံးသိတာនិရောဓလို့ပေါင်းပြောလဲဖြစ်တာပါပဲဟုတ်ရလားအဲ့ဒါကြောင့်မို့လို့၆ချောင်းအကျင့်ကို၆ချောင်းအကျင့်ဖြစ်တဲ့မဲခင်ကိုအကျင့်မှာတဏှာတွေချုပ်တယ်တဏှာချုပ်မှာတက္ကရာချုပ်တယ်တက္ကရာချုပ်တာဒီနိဗ္ဗာန်ပါပဲဟုတ်ရလား၆ချောင်းအကျင့်ကျင့်လို့ဘာချုပ်လဲတဏှာချုပ်တယ်တဏှာချုပ်တော့တက္ကရာချုပ်တယ်တက္ကရာချုပ်တာဒီပါတယ်လေ။ဤရောဓဆိုတဲ့နိဗ္ဗာန်ပါပဲလို့ဓမ္မရှင်ကဖြေလိုက်တယ်เนาะ။အဲဒါကြောင့်မိမိတို့ရဲ့တဏှာမှာတက္ကရာဆိုတဲ့ဒုက္ခသစ္စာခန္ဓာ၅ပါးချုပ်ချင်ပါတယ်ဆိုရင်ဘာလို့ရမှာလဲ၆ချောင်းအကျင့်ချင်း၆ချောင်းချင်းကဘာသစ္စာလဲ။မေဃသစ္စာမေဃသစ္စာရကြည်ဘာကိုရှုရမှာလဲခန္ဓာကိုယ်ရှုခန္ဓာကဖြစ်ပြကဗာသစ္စာ ရှုတဲ့ဉာဏ်ကမေဃသစ္စာဗာသစ္စာဒီမှာလဲသမုဒယသစ္စာဒီတော့နောက်ကအကျိုးဒုက္ခသစ္စာကိုမငြင်းဘူးလားငြင်းပါလားအဲ့ဒါဒီနိရောဓသစ္စာပါပဲလို့ဒီလိုသဘောပေါက်ပြီးတော့ကျင့်သားလေးကိုတော်လိုက်ကြတာဒီကြမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်တံဃာတော်မြတ်ကြီးကိုနိနာသာဖွင့်တင်တဲ့အောင်ပြုစုဆောင်ရှောက်ထားပါနဲ့နောက်သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။